ရှင်နေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးရဲ့အနုမောဒနာတရားဟောကြားခဲ့မှာရှင်နေပြုတဲ့ကုသိုလ်ရှင်များကုသိုလ်လုပ်ငန်းများကိုရှေးဥစွာဖတ်ကြားပေးမယ်မိမိတို့နောက်တစ်ချိန်မှာဒီတရားတော်ကိုပြန်လည်ပြီးတော့နာယူတဲ့အခါတိုင်းမှာအပရာစေတနာကုသိုလ်တရားများတိုးပွားစေခြင်းအကြောင်းကဘုန်းကြီးကဖတ်ကြားပေးမယ်ယနေ့သာသနာတော်နှစ်2555ခုနှစ်မြန်မာကောဇာတက္ကရေ1383ခုနှစ်ပြာဒိုလာပြီကျော်5ရက်ခရစ်နှစ်2012ခုနှစ်ဇန်နဝါရီလ23ရက်တောက်ကြနေ့မှာစကိုင်းတောင်ရုံများဆက်ကြကြောင်းတိုက်သူလာရောက်ပြီးကုသိုလ်ကောင်းမှုပြုကြတယ်ကုသိုလ်ရှင်များကမန္တလေးမြို့မန်းမြို့စီဒေါ်ထေထေဦးနဲ့မောင်နှမများရှမင်းထေဆိုင်နဲ့ရွှေရမင်းမှန်လုံအထူးမြန်ရင်မိသားစုကိုကျော်ကျော်ဦးမကြည်ကြည်ဝင်းသားမောင်အောင်ပိုင်ဖြူငွေနှင်းဖြူအထေဆိုင်မန်းမြို့စီမိသားစုတို့ဖြစ်ပါတယ်မိမိတို့ကစကိုင်းတောင်ရုံများဆက်ကြအကြောင်းတိုက်ယခုစာပြေပြီးရွာပြန်တဲ့တန်ခါများမပါဝင်မဲနဲ့လက်ရှိတန်ခါ180ခန်းတို့အားအာယုံစွန်းနေစွန်းညနေခါဖြော်ရည်ဆေးပစ္စည်းများဆက်ကပ်လူတန်းခြင်းဆိုတဲ့တနေ့တာကုသိုလ်ကောင်းမှုလုပ်ငန်းများကိုလာရောက်စီပူအားထုတ်ပြုလုပ်ကြပါတယ်။မြတ်ဆက်ကြကြောင်းတိုင်းနိုင်ငံကဆရာတော်6ပါးတို့အားလည်းပဲတစ်ပါးတစ်ပါးလျင်တရီတိုင်းဖြင့်သင်္ကန်းထွေးစုံတစုံစီအားဖြင့်6စုံတစ်ပါးတစ်ပါးအတွက်နဝကံမှာ1000ကျပ်တန်ပစ္စည်းများလူတန်းခြင်းအပြင်6000ကျပ်တန်ပစ္စည်းများလူတန်းပူဇော်ကြခြင်းတန်ဃာတော်180တို့အားတပါးတပါးလျင်တွားရိုက်စီတွားရိုက်တန်ဆက်ပြမို့ဆက်ပြမွေကဲပလိဒါတခုစီအားဖြင့်အစုံအစုံ180တို့ကိုဆက်ကပ်လှူဒန်းကြခြင်းဆွမ်းပရိဒါပင်ဖြင့်နဝကံမ5000ကျက်ဆေးပရိဒါပင်ဖြင့်နဝကံမ5000ကျက်ပညာရေးပရိဒါပင်ဖြင့်နဝကံမ5000ကျက်မြတ်ဆက်ကြကြောင်းတိုက်ပညာမြုတ်တွေစာကြည့်တိုက်အတွက်လိုအပ်သောစာအုပ်များအသုံးပြုရင်နဝကံမ5000ကျက်မြတ်စွာဘုရားနာယကဆရာတော်အားဓမ္မပူဇာအဖြစ်သင်္ကန်းတွေးဆောင်တစုံနဲ့နဝကံမ3000ကျက်တန်ပစ္စည်းများလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြပါတယ်မန္တလေးမြို့မန်းမြန်ပါစေဒေါ်တန်တန်စုသားမောင်ရန်နိုင်စုမိုင်းမောင်ပိုင်စုခေစတိုင်ထဲဆိုင်မိသားစုတို့ကလည်းပဲဆွမ်းပရိဒါပင်ဖြစ်နဝကံမ1000ကျက်ဆေးပရိဒါပင်1000ကျက်ပညာရေးပရိဒါပင်1000ကျက်စာကြည့်ရရဲ့အတွက်လိုအပ်သောစာအုပ်များကပ်ပြီးရင်1000ကျက်တန်ပစ္စည်းများကိုလှူဒန်းပူဇော်ကြခြင်းယေရှုရှင်ဖခင်ကြီးဦးထွန်းကြည်အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးတော့ဒေါ်တင်ကွန်းသမီးမာလီလေးခိုင်ရမင်းထဲဆိုင်မမ်းမြို့စီမိသားစုကလည်းနဝကံမ1000ကျက်လှူဒန်းကြခြင်းမိဘနှစ်ပါးအားရည်စူး၍ဆရာမဒေါ်ချောရင်အလကလမ်းစုံ30မြို့ကလည်းပဲဇမ္မပူဇာဖြင့်1000ကျက်ပြင်ဦးလွင်မြို့ဦးညံထွန်းဒေါ်တင်အေးမိသားစုကလည်းနဝကံမ1000ကျက်ဆိုပြီးတော့မိမိတို့ဓမ္မမိတ်ဆွေများကလည်းပဲဝိုင်းဝန်းပြီးတော့ပါရမီဖြည့်ဖက်အနေနဲ့ကုသိုလ်လုပ်ငန်းများကိုစီပူအားထုတ်ပြုလုပ်ကြတယ်အဲ့တော့ယနေ့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကိုဘုန်းကြီးကဓမ္မဒါနအဖြစ်နဲ့အနုမောဒနာတရားတစ်ပုဒ်ကိုဟောပေးပါမယ်။ဖခင်ရှင်ကိုယ်တော်မြတ်ဓမ္မပရပါဠိတော်မှာပန္တိတာဝတ်မှာဟောကြားခဲ့တဲ့ပင်စတတဘိက္ခုဝတ္ထုကိုခြေခံပြီးတော့ဘုန်းကြီးကသူမြတ်လန်းစဉ်ဆိုတဲ့သူမြတ်လန်းစဉ်ဆိုတဲ့ကောင်းစီနဲ့တရားတစ်ပုဒ်ကိုဟောကြားပေးမယ်ပေါ့။အဲ့တော့သူမြတ်လန်းစဉ်ဆိုတာကဘုန်းကြီးတို့သူတော်ကောင်းတွေရှောက်လန်းသွားခဲ့တဲ့လန်းစဉ်ကိုပြောတာပါသူတော်ကောင်းတွေဟာဒီလန်းစဉ်ကနေပြီးတော့ရှောက်လန်းပြီးတော့နောက်ဆုံးမှာနိဗ္ဗာန်ချမ်းသာကိုခံစားသွားခဲ့ကြရတယ်အဲ့တော့သူတော်ကောင်းတွေရှောက်လန်းသွားတဲ့လန်းစဉ်ကိုဘုန်းကြီးကလည်းပဲယနေ့ကုသိုလ်ကောင်းမှုရှင်များဒေါ်ထေထေဦးနဲ့မောင်နှမများဓမ္မမိတ်ဆွေများကိုသူတော်ကောင်းတွေရှောက်လန်းသွားတဲ့လန်းစဉ်ကိုဟောပြခြင်းအပြင်တရားဓမ္မတွေလည်းပဲမိမိတို့ရှောက်နေတဲ့လမ်းစဉ်ဟာမှန်ကန်ရင်ဆက်လက်ပြီးတော့ရှောက်လန်းနိုင်ဖို့ မိမိတို့လမ်းစဉ်ဟာနည်းနည်းလေးခြုံယွင်းချက်ရှိရင်လည်းပဲပြုပြင်နိုင်မှုအတွက်ဒီတရားကိုဟောပေးမယ်။သူတော်ကောင်းလမ်းစဉ်ဆိုတာကတော့မြတ်စွာဘုရားကပိဋကတ်၃ပုဒ်ဓမ္မခန္ဓာ8400ဟောကြားခဲ့တော့အများကြီးရှိတယ်ပေါ့။မြေထဲကိုဆင်းတဲ့အခါမှာဘယ်စိတ်ကန်းကပဲဆင်းဆင်းတောက်ရည်သုံးရည်အသုံးပြုနိုင်မှုအဓိကဖြစ်တယ်လို့ပဲ။ဘုရားရှင်ဟောကြားတော်မူခဲ့တဲ့လမ်းစဉ်ပေါင်းကလည်းမြောက်များစွာရှိတယ်။ဓမ္မခန္ဓာပေါင်း8400ရှိတယ်။ဘယ်လမ်းစဉ်ကိုပဲကြင့်ကြင့်နိဗ္ဗာန်ချမ်းသာဖို့တော့မျက်မှောက်ပြုမှာပါ။ယနေ့တော့ဘုန်းကြီးကဒကာဒကမတွေမိမိတို့ကစီးပွားရေးလုပ်နေတဲ့လူပုဂ္ဂိုလ်တွေဖြစ်နေတော့မိမိတို့ရဲ့တင့်တော်တဲ့လမ်းစဉ်တစ်ခုကိုရွေးချယ်ပြီးတော့ဘုန်းကြီးကဓမ္မသူမြတ်လမ်းစဉ်ဆိုတဲ့လမ်းစဉ်၃ချက်ကိုဟောကြားပေးမယ်။မြတ်စွာဘုရားတာဝတိပြည်စည်တော်ကြောင်းမှာတရင်သုံးတဲ့အချိန်ဒီတရင်သုံးတဲ့အချိန်မှာမြတ်စွာဘုရားကယေဟန်900ကိုကြောင်းပြုပြီးတော့ဟောကြားတော်မူခဲ့တဲ့တရားဖြစ်တယ်ပေါ့။ဒါကြောင့်ဘုန်းကြီးဒီတရားကိုဟောကြားပေးမယ်။မြတ်စွာဘုရားကဘလို့ဟောခဲ့တယ်လဲဆိုတော့တပ္ပထာဝေတပုရိတာဆဇန္တိနာဂမကာမလပယန္တိတန်တော်ဒုခေနာဗုဒ္ဓါတဝါဒုခေနာနာဥ္ဇာဝဇံပန္တိတာတတယန္တိဘေကဝေယဟံတော်များဥစ္စသားတို့ဝေစင်စေတပ္ပုရိသာသူတော်ကောင်းတို့သည်တပ္ပထာလုံးစုံသောခန္ဓာ၅ပါးစာဤသို့တရားတို့၌ရတ္တမကညာနေနာရတ္တမဉဏ်ဖြင့်စန္ဒရာကံစန္ဒရာကဆိုတဲ့တမမှုတဏတရားကိုဆက်စံသည့်ပေစွန်တော်မူကြကုန်၏တပ္ပထာဝေတပ္ပုရိသာဆက်စံသည့်နာကာမကာမလပယန္တိတန်တော်တန်တော်ဖျားစားသောသူတော်ကောင်းတို့သည်ကာမကာမကာမဂုဏ်ကိုလိုလားကုန်သည်ဟုတ်တော်ဖြစ်၍နလပယန္တိကိုယ်တိုင်လည်းမပြောဆိုကြကုန်နလပပင်တိသူတော်ကိုလည်းမပြောဆိုစေကြကုန်ဘိကဝေယံတော်မြတ်ဥစ္စသာတို့ပန္ဒိတာပညာရှင်သူတော်ကောင်းတို့သည်ဒုက္ခေနာဒုက္ခသည်ဒုက္ခကိုမလေးရသောအိဋ္ဌာလောကရံသည်ဖုဒ္ဓါထီယဝကုန်သည်ဟုတ်တော်ဝါဖြစ်၍တော်၎င်းဒုက္ခေနာဒုက္ခတိဒွာဒုက္ခကိုမဲ့လျက်သောနေထလောကရံတိဖုဒ္ဓါထိယဝကုံတိဟုတ်တော်ဝါဖြစ်၍တော်၎င်းဟောဇာဝဇံအကောင်းဆိုမျိုးမျိုးသောချင်းရာကိုနာတတယံတိပြတော်မူကြကိုဤတိတို့ဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဖျားတိဤမံဂါထံဤတရားဂါထာတော်ကိုအာကရုဏာရှိသောပညာအာဖြင့်ဟောကြားတော်မူခဲ့ပါပြီတည်းရဘုရားရှင်ကိုယ်တော်မြတ်ကယဟန်900ကိုကြောင်းပြုပြီးတော့တာဝတိပိစေတုံကျောင်းမှာဒီသူမြတ်လမ်းစဉ်၃ချက်ကိုဟောကြားတော်မူခဲ့တယ်။နံပါတ်၁ကဘာလဲဆိုတော့တပ္ပထဝေတပုရိသဆဇန္တိယဟန်တို့တဲ့သူတော်ကောင်းကြီးဆိုတာကအလုံးစုံသောတက်ရှိတက်မဲ့အရာအလုံးပေါ်မှာစန္ဒရာကဆိုတဲ့တမတ်မှုတဏှာတရားကိုရတ္တမဉ္ဇဉ်နဲ့ပယ်စွန်ခဲ့ကြတယ်တဲ့။ဘုန်းကြီးတို့သူတော်ကောင်းဖြစ်ပြီးတဲ့ဖျားရှင်စတဲ့သူတော်ကောင်းတွေကတော့တဏှာဆိုတဲ့တမတ်မှုတဏှာတရားတမတ်မှုစန္ဒရာကတရားဒီတရားကိုတက်ရှိတက်မဲ့အလုံးပေါ်မှာအလုံးပယ်စွန့်ပြီးကြပြီတဲ့အဲ့တော့ဘုန်းကြီးတို့ကတော့တရားဓမ္မတရားတော့ပုထုဇဉ်တွေပဲအများစုရှိသေးတော့ဒီစန္ဒရာကဆိုတဲ့တမတ်မှုတဏှာတရားကိုပယ်စွန့်နိုင်အောင်ကြိုးစားလို့ရှိရင်ဒါသူတော်ကောင်းလမ်းစဉ်သူမြတ်လမ်းစဉ်ပေါ်ရောက်သွားတာပဲစီဝါရေးပဲလှုပ်လှုပ်ဒါနသီလဘာဝနာကိုပဲလှုပ်လှုပ်လူမှုရေးဘုပဲလှုပ်လှုပ်တနေ့နဲ့တနေ့တွက်ကြည့်လိုက်လို့တရက်နဲ့တရက်နှိုင်းဆကြည့်လိုက်လို့တဏှာဆိုတဲ့တမတ်မှုတဏှာတရားစန္ဒရာကတရားနှဲပါလာတယ်ဆိုရင်ဒါမိမိတို့သူမြတ်လမ်းစဉ်ပေါ်ရောက်ပြီတဲ့ကဲအလုံးဒီအချက်ကိုပြီးမှဘုန်းကြီးအကျဲချင်းပြမယ်အလုံးလှုပ်ချီလိုက်ဆိုလိုက်တမတ်မှုမှန်ပေစွန်ယံအမှန်ကြိုးစားသည်တမန်မှုမှန်ပေစွန်ယံအမှန်ကြိုးစားသည်ဒါကြောင့်မို့စီးပွားရေးပဲလှုပ်လှုပ်လူမှုရေးပဲလှုပ်လှုပ်ဒါနသီလဘာဝနာကိုပဲလှုပ်လှုပ်တနေ့တဲ့တနေ့တရက်တဲ့တရက်တလတဲ့တလတနေ့တဲ့တနေ့တမတ်မှုဆိုတဲ့တဏှာတရားလေးတွေနေပါလာလို့ရှိရင်ဒါသူမြတ်လမ်းစဉ်ပေါ်ရောက်ပါပြီတဲ့ကဲဒုတိယလမ်းစဉ်ကဘာလဲဆိုတော့နာကာမကာမလပယန္တိတန်တော်တဲ့ သူတော်ကောင်းတွေကစကားပြောတဲ့အခါမှာရလူမှုအတွက်မပြောပါဘူးတဲ့ဘုန်းကြီးတို့စကားဆိုတာကမွေးကစားကလေးကနေစပြီးတော့သူများနားလည်အောင်သာမပြောတတ်တာပြောတော့ပြောနေကြတာပဲနောက်ပြီးတော့နှုတ်စားတဲ့အကြောင်းကိုကလေးလေးတွေသူ့တဘာဝလျောက်ငိုပြီးတော့ပြောကြတာပဲအဲ့တော့စကားပြောတတ်တဲ့ချိန်ကနေစပြီးတော့စကားမပြောတတ်တဲ့ချိန်ကစပြီးတော့သေဆုံးကနီးထိစကားတွေပြောကြတယ်တဲ့သူတော်ကောင်းတွေလည်းပြောကြတာပဲသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းစကားပြောကြတာပဲဒါပေမဲ့ဘာကွာခြားချက်ရှိတယ်လဲဆိုတော့သူတော်ကောင်းတွေကမိမိရလုံမှုအတွက်ငါချမ်းသာဖို့ငါမိသားစုဆင်ပြေဖို့ဒီအတွက်နေတော့မပြောပါဘူးတဲ့ဘလို့စိတ်ထားနဲ့ပြောတယ်လေမေတ္တာတရားခြေခံပြီးတော့ငါကြောင့်ငါပြောလိုက်တဲ့စကားကြောင့်အာလုံးအကျိုးရှိကြပါစေကြည်ပွားကြပါစေဘေးရန်ကင်းကြပါစေကရုဏာတရားငါပြောလိုက်တဲ့အတွက်သူတို့ဒုက္ခတွေကင်းဝေးသွားကြပါစေဒုက္ခမရောက်ကြပါစေနဲ့ရောက်ပြီးသောဒုက္ခတွေကင်းဝေးကြပါစေဒီလိုကရုဏာတရားမုဒိတာတရားသူများကြည်ပွားတုတ်တာဝမ်းမြောက်ဝမ်းသာဖြစ်လို့သူတို့သိရင်ဝမ်းသာအောင်လို့ဒီလိုမေတ္တာကရုဏာမုဒိတာတရားတွေနဲ့ပြောကြပါတယ်တဲ့သူတော်ကောင်းတွေကအဲ့ဒီလိုမှမဟုတ်ဘဲနဲ့ရလူမှုအတွက်ပြောတယ်စကားပြောလိုက်တာကိုကကိုယ့်အတွက်ငါအတွက်ငါဆိုတဲ့ဘဟုကိုပြုတ်ပြီးတော့ပြောနေပါတယ်ဆိုရင်ဒါသူမျက်လန်းစင်အသွေးပြေးသွားတယ်သူတော်ကောင်းတွေကတော့ဘာစကားပဲပြောပြောရလူမှုအတွက်မပြောပါဘူးတဲ့ဒါသူမျက်လန်းစင်ဒုတိယလန်းစင်ဖြစ်ပါတယ်ကဲအားလုံးလိုက်ဆိုရလူမှုများရှေးရှုထားစကားမဆိုပြီးရလိုမှုများရှေးရှုထားစကားမဆိုပြီးဒါဒုတိယလမ်းစဉ်တတိယလမ်းစဉ်ကဘာလဲဆိုတော့သူကေနာဗုဒ္ဓထဝတုကေနနာဥ္ဇာဝဇံပန္တိတာတတယံတိတဲ့ယန်းလို့တဲ့ပညာရှင်သူတော်ကောင်းဆိုတာကောင်းတဲ့လောကရန်နဲ့တွေ့တွေ့မကောင်းတဲ့လောကရန်နဲ့တွေ့တွေ့တုံ့လုံးမှုမရှိဘဲနဲ့ကောင်းတာနဲ့တွေ့လဲမြောက်ကြွားမြောက်ကြွားနဲ့ပျော်မဆုံးမောမဆုံးမဖြစ်ပါဘူးတဲ့မကောင်းတဲ့လောကရန်နဲ့တွေ့လဲပဲမျက်နှာသေးလေးနဲ့အတန်ကိုတဲလို့ကိုယ့်ကိုယ်ကိုတတ်သိခြင်းတော့အောင်စိတ်တည်ညစ်လို့ဒါမျိုးဖြစ်မသွားပါဘူးတဲ့ကောင်းတာနဲ့တွေ့တွေ့မကောင်းတာနဲ့တွေ့တွေ့သူတော်ကောင်းပညာရှင်တွေဟာလုံးเสียရှိတာကိုလုံသွားကြပါတယ်မကောင်းတာနဲ့တွေ့လဲပဲအမျိုးဘာသာသာသနာကျိုးကိုကိုစွန့်တလောက်ဆောင်သွားတာပဲကောင်းတာနဲ့တွေ့လဲမြောက်ကြောင်မြောက်ကြောင်နဲ့ဘဝမပျက်စီးအောင်ထိမ့်သိမ့်ပြီးတော့ကိုယ်တိုးတက်လာတဲ့စီးပွားဥစ္စာတွေနဲ့လောကနဲ့သာသနာကိုကြီးပွားတိုးတက်အောင်ဆောင်ရှားကြပါတယ်တဲ့ဘုန်းကြီးတို့ဘာနဲ့တူတယ်လဲဆိုတော့နန္တာတုံးနေနဲ့တူမှာပေါ့သူတော်ကောင်းတွေရဲ့လမ်းစဉ်ဟာနန္တာတုံးဟာဘုန်းကြီးတို့တစ်ပင်ပေါ်မှာနေနေသွေးပြီးတော့ပဲလိမ့်လိမ့်အာလုံတတ္တဝါတွေအတွက်အနတ်နဲ့ကျေစုပြုတ်သွားတာပဲနောက်ပြီးတော့နောက်ဆုံးမီးရှို့လိုက်တဲ့အထောင်မီးရှို့တဲ့အထိမကြုံမချင်းမီးသွေးမဖြစ်မချင်းအလုံးတတ္တဝါတွေကိုကောင်းကျိုးပြုသွားတယ်တဲ့သူတော်ကောင်းတွေကလည်းဒီလိုပဲကောင်းတာနဲ့တွေ့တွေ့ဘုန်းကြီးတို့မကောင်းတဲ့လောကရန်နဲ့ပဲတွေ့တွေ့သူတော်ကောင်းတွေကတော့သာသနာနဲ့လောကရဲ့ကောင်းကျိုးကိုအမြဲတမ်းပဲဆောင်ရွက်သွားကြပါတယ်တဲ့ကဲအလုံးလိုက်ဆိုလိုက်ကောင်းဆိုနတ္တံလောကတံတွေ့ပြန်ငြိမ်းချမ်းသည်ကောင်းဆိုနတ္တံလောကတံတွေ့ပြန်ငြိမ်းချမ်းသည်အဲ့တော့ပြောင်းပြန်ပြန်လိုက်ပေါ့သူတော်ကောင်းလမ်းစဉ်သူမြတ်လမ်းစဉ်ပေါ်မရောက်ဘူးဆိုလို့ရှိရင်သူတော်ကောင်းနဲ့ကင်းကွာနေပါတယ်သူတော်ကောင်းစိတ်တက်ကင်းနေပါတယ်ဆိုရင်ကောင်းတာနဲ့တွေ့လဲဘဝပျက်စီးသွားကြတယ်မြောက်ကြမြောက်ကြနဲ့ပျော်မဆုံးမော်မဆုံးဖြစ်သွားကြတယ်မကောင်းတာနဲ့တွေ့လဲပဲအတန်လေးကိုတဲလို့လောကကြီးထဲမှာငါ့လောက်ကန်ဆိုးတာမရှိဘူးဆိုပြီးတော့မျက်နှာသေးလေးနဲ့ကိုယ်ကိုယ်ကိုတတ်သိခြင်းတော့အောင်စိတ်တည်ငြိမ်လို့ဒါဟာသူတော်ကောင်းတန်းစင်မဟုတ်ပါဘူးတဲ့ဒါကိုပြောတာပါစောစောကပြောတဲ့နန္တာတုံးလို့ပေါ့နန္တာတုံးဆိုတာကတော့ဘာလဲဆိုတော့တဏ္ဍိုင်းနဲ့မြလောကရဲ့ကောင်းကျိုးကိုသူပြုတ်သွားတာပဲနောက်ဆုံးသူ့ကိုမီးရှို့ပါတယ်ဆိုရင်မကြွမချင်းမီးသွေးမဖြစ်မချင်းလောကကိုအနတ်နဲ့ကျေစုပြုတ်သွားတယ်တဲ့ဒီလိုပဲသူတော်ကောင်းဆိုတာကကောင်းတာနဲ့တွေ့တွေ့ဆိုးတာနဲ့ပဲတွေ့တွေ့တက်နိုင်တယ်မြတ်လောကကိုကောင်းကျိုးပြုပါတယ်တဲ့ကဲဒါဟာသူမြတ်လန်းစဉ်သုံးချက်နံပါတ်၁ကအရာရာမှာဘာကိုပဲလှုပ်လှုပ်လောကီလောကုတ္တရာဘာကိုပဲလှုပ်လှုပ်တဏှာတရားနေပအောင်ကြိုးစားကြတယ်တမတ်မှုနေပအောင်ကြိုးစားကြတယ်ဒုတိယချက်အနေနဲ့စကားပြောတဲ့အခါရလုံမှုအတွက်မပြောဘူးသူများတွေကြည်ပွားတိုးတက်စေဖို့သူများဒုက္ခကိုကူညီဖို့သူများဒုက္ခကိုကယ်တင်ခြင်းလို့ तुम या जी बुआ चंदारा को वहाँ या वहाँ दाप छिछें लो टीलो म्यो ब्योजा बारे रे तेरी या लंसी या काऊने लोग रे सूरे लोग रे बाने वे टुई टुई तू रो काऊने यारो मट्टों मल्लों ने लोका ने तातना काऊजो को प्यू द्वाजा रा बाबे रे रो ढा तुम या लंसी तुम या चिंसी तुम्हें के लाई सोलाई तू रो काऊन्या शौलन द्वा तुम बा लंसी मी तुरो गाँव म्या शौलन द्वा तुम बा लंसी मी तुम ये लंसी चिंतों ले संवे नहीं बुबी तुम ये लंसी चिंतों ले संवे नहीं बुबी अरे तू लोगों ने लंसी है तुम जैसे सीधे रे तामिया साबिया हो जागे रा बो डाले हो फोन ने पावाली ब्योप्या ब्यो में नंबर टेच्चे का पाले सुरो सोसो अब ब्योरे रे तब ठावे तबुरी दास सजांडी रे तम्म मुम्म पेसों यं अमं जोजा दी रे तू लोगों ने यारो प्यासा रे तू लोगों ने तम्म मुटनाड़ အဲ့တော့မိမိတို့ကကျန်နာမဖြစ်သေးဘူးပုထုဇဉ်မြပဲရှိသေးတယ်ဆိုရင်ဒီတဏ္ဍာတရားကိုတတ်နိုင်တယ်မြဘယ်နှုတ်ရမယ်တဲ့ဘယ်ကဘယ်နှုတ်ရမလဲဆိုတော့တရှိသမဲပစ္စည်းအလုံးပေါ်မှာဘယ်နှုတ်ရမလဲဘာလုံငန်းကိုပဲလှုပ်လှုပ်လောကီလောကုတ္တရာလုံငန်းကိုပဲလှုပ်လှုပ်လူမှုရေးကိုပဲလှုပ်လှုပ်တဏ္ဍာတရားနေပါအောင်ကြိုးစားရမယ်ဒါဆိုရင်သူမြတ်လန်းစဉ်ပေါ်ရောက်ပါပြီတဲ့ ဘုန်းကြီးတို့စဉ်းစားကြည့်ပေါ့ဘယ်လိုလဲဆိုတော့စီးပွားရေးတွေလှုပ်ကြတယ်စီးပွားရေးတွေလှုပ်တဲ့အခါမှာလည်းပဲကိုယ့်ရဲ့အမျက်အစွန်းကိုဥတီပြီးတော့တဏှာတရားတွေတမန်မှုတွေတိုးပွားနေမယ်ဆိုလို့ရှိရင်ဒါသူမြတ်လန်းစင်ရဲ့အတွေ့အထိသွားတတ်တာပဲအဲ့တော့တချို့ကစီးပွားရေးတော့လှုပ်ပါရဲ့ငါတို့ကကောင်းကောင်းဝဲလှုပ်တယ်တောင်သူလှုပ်တယ်ဂုံတွေပွဲစားလှုပ်တယ်လုပ်ငန်းကတော့တန်မာအာဇီဝ ပေါ့နောက်ပြီးတော့ကြောင်ဖြူတာကြောင်မဲတာအဓိကမဟုတ်ဘူးကြွက်ခုတ်တတ်ဖို့အဓိကဒီစိတ်တဲ့နဲ့ငါချမ်းသာဖို့ငါမိသားစုအဆင်ပြေဖို့အားလုံးစီးပွားရေးလုပ်တဲ့အခါမှာဒီစိတ်နဲ့လုပ်တယ်တဲ့အချင်းချင်းလုပ်ဖို့ကံပတ်တည်းအပေါ်မှာညာတာမှုမေတ္တာတရားမရှိဘူးနောက်ပြီးတော့အားလုံးပေါ်မှာမေတ္တာတရားကင်ဝေးတယ်ဒါမျိုးဆိုလို့ရှိရင်ပါလေတဏှာတရားတွေဟာတဏ္မာအာဇီဝဆိုတဲ့ကုသိုလ်လုပ်ငန်းတော့လုပ်ပါရဲ့ကောင်းရောင်းကောင်းဝယ်တော့လုပ်ပါရဲ့လုပ်ငန်းတွေရမြတ်စွာဘုရားနှစ်သက်တဲ့ကောင်းမြတ်တဲ့လုပ်ငန်းတော့လုပ်နေပါရဲ့တဲ့ဒါပေမဲ့လို့တဏှာဆိုတဲ့တမတ်မှုတွေတိုးပွားနေလို့ရှိရင်သူမြတ်လန်းစဉ်ကတွေ့ဖြီသွားတတ်ပါတယ်တဲ့ဒါလေးတွေသတိထားရမယ့်အချက်ကလေးတွေပေါ့အဲ့တော့ဘယ်လိုလုပ်မလဲဆိုတော့မေတ္တာတရားလေးအစာထိုးပြီးတော့ဈေးရောင်းတဲ့အခါကုန်ပစ္စည်းတသက်မရောင်းနဲ့မေတ္တာတရားလေးထည့်ပြီးတော့ရောင်းရတယ်ဘယ်လိုလဲဆိုတော့ဈေးဝယ်တဲ့ပုဂ္ဂိုလ်ကြီးကျေးဇူးရှင်ကြီးသူတို့ဈေးဝယ်လို့ငါတို့မှဆင်ပြေနေတာငါစားနေတဲ့ထမင်းတလုတ်ဈေးဝယ်ပုဂ္ဂိုလ်ကြီးအိမ်ကအလုသမားကြီးရဲ့ကျေးဇူးမကင်းဘူးငါ့ကိုကုန်ပစ္စည်းပေးနေတဲ့ပုဂ္ဂိုလ်ကြီးရဲ့ကျေးဇူးမကင်းဘူးယခုငါမှဆင်ပြေနေတယ်ပေါ့အစဉ်ပြေနေတယ်ငါမှလူနိုင်တန်နိုင်တယ်ငါလူတဲ့တန်းတဲ့ကုသိုလ်တွေမှာသူတို့ကျေးဇူးလေးတွေအုတ်တချက်တဲတဲ့ဝင်ပါတယ်ငါစားနေတဲ့ထမင်းထဲမှာငါစီရဇေဝဲတဲ့ပုဂ္ဂိုလ်ငါကိုပစ္စည်းပေးနေတဲ့ပုဂ္ဂိုလ်ငါအိမ်မှာအလုပ်လုပ်ပေးနေတဲ့ဝန်ထမ်းလေးတွေသူတို့ရဲ့ကျေးဇူးလေးတွေပါတယ်ဒါမျိုးကျေးဇူးတရားမြင်လိုက်လို့ရှိရင်စိတ်နှလုံးလေးရဲ့နုညံ့သွားတာပဲနုညံ့သွားတော့ဘာဖြစ်တယ်လဲသူတို့ဘောမှာကုံတဲ့ဘောမှာကိုစီရကုံပစ္စည်းဝဲတဲ့ပုဂ္ဂိုလ်တွေဘောမှာငါဘလို့အကောင်းဆုံးဝန်ဆောင်မှုပေးမလဲသူတို့စိတ်ချမ်းသာအောင်ငါဘလို့များလှုပ်ပေးနိုင်မလဲလူသမားလေးတွေဒုက္ခရောက်ရင်သူတို့မိသားစုတွေအဆင်ပြေအောင်ငါဘာများကူညီနိုင်မလဲဒီစိတ်ကလေးနဲ့သွားပြီဆိုရင်ဈေးရောင်းရင်းနဲ့ဘာဖြစ်တယ်လဲမေတ္တာတွေနှလုံးသားထဲမှာစိတ်ဝင်လို့တဏှာဆိုတဲ့တမတ်မှုတွေတဖြည်းဖြည်းနဲ့နေသွားတယ်ဘုန်းကြီးတို့နိဗ္ဗာန်ဆိုတာကပါဠိလိုပြောတာမြန်မာလိုနိဗ္ဗာန်ဆိုတဲ့ပါဠိကိုမြန်မာဝေါ်ဟာရပြုထားတာနိဗ္ဗာန်ကိုဘုန်းကြီးတို့ပုတ်ခွဲရင်និဝါဏလို့ခွဲရတယ်။ဝါကိုနှလုံးပြုလိုက်တော့ဝါနှလုံးကိုဗတ်တချိုက်နှလုံးပြုလိုက်တော့နိဗ္ဗာန်အနေနဲ့နိဗ္ဗာန်ဗမာလိုပါပြောတာလေတဏှာကုံဆုံးတဲ့နေရာတဏှာမရှိတဲ့နေရာကိုနိဗ္ဗာန်လို့ခေါ်တယ်။အဲ့တော့ဈေးရောင်းဈေးဝယ်လို့ရင်းနဲ့တဏှာဆိုတဲ့တမတ်မှုတွေကနေသွားမေတ္တာတရားတွေကအစားထိုးလာတယ်။ဒီတော့ဘာဖြစ်လဲနှလုံးသားထဲမှာတဏှာတွေနေလာတယ်အဲ့ဒါနိဗ္ဗာန်နဲ့နေသွားတာပဲ။ ဒီတဏှာကုန်တဲ့နေ့ဟာနိဗ္ဗာန်မျက်မှောက်ပြုတဲ့နေ့တဲ့ဒါလေးကသတိထားဖို့ကောင်းတဲ့ချက်ဒါကြောင့်မို့ဘုန်းကြီးတို့မိမိတို့ကုံရောင်းကုံဝဲလှုပ်တယ်မိမိတို့တမားအစည်းဝါနဲ့တမွေးကြတယ်ကြောင်းဆရာဆရာမတွေလှုပ်တယ်အားလုံးပေါ့နော်အဲ့တော့လုပ်ငန်းတစ်ခုလေးမှန်ကန်ယုံတဲ့တဏှာဆိုတာနေပါသွားတာမဟုတ်ဘူးတက်မှတ်မှုဆိုတာနေပါသွားတာမဟုတ်စိတ်ထားလေးပြင်လိုက်မှဒါကြောင့်ဘုန်းကြီးကပြောတာဈေးရောင်းဈေးဝယ်လုပ်တယ်မေတ္တာလေးထည့်ရောင်းပေးပါဆိုတာဒါကိုပြောတာမေတ္တာလေးရှိသွားတော့နှလုံးသားကနူးညံ့ပြီးတော့တဏှာဆိုတဲ့တက်မှတ်မှုတွေပါသွားတယ်အဲ့မှာနိဗ္ဗာန်နဲ့နီးနေသွားတယ်ဒီတဏှာကုန်တဲ့နေ့တည်းနိဗ္ဗာန်မျက်မှောက်ပြုတဲ့နေ့တဲ့ဒါကြောင့်စီပွားရေးလုပ်ရင်လည်းတန်နိုင်နိုင်မြဒီလိုနီးလေးတွေနဲ့လှုပ်ရတယ်ဒါမှသူမြန်လန်းစင်ပေါ်ရောက်ပြီးတော့သူတော်ကောင်းတွေသွားတယ်မျက်မှောက်ပြုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတယ်တဲ့ဘုန်းကြီးတို့ဒါနသီလဘာဝနာလုပ်လေဒီလိုပါပဲဒါနလုပ်တယ်ဂုံပကတနာတွေနဲ့တချို့ကြလုပ်ကြတယ်ပေါ့ဘယ်လိုလဲဆိုတော့ဒီလိုဒါနပြုမှဘယ်နေရာကိုသွားပြီးတော့လှူဒန်းမှစီပွားရေးတက်တဲ့ဒီလိုလှူမှနောက်ဘဝငါတို့ချမ်းသာမှာပေါ့ဒီလိုမလှူလို့ရှိရင်နောက်ဘဝဆင်းရဲမှာဆင်းရဲမှာကြောက်လို့ချမ်းသာခြင်းလို့စီပွားရေးတက်ခြင်းလို့အဓိဋ္ဌာန်ပြည့်ခြင်းလို့အလိုပြည့်ခြင်းလို့ဒီစိတ်တွေနဲ့လုပ်ပြီးဆိုရင်တဏှာတရားတွေကတိုးတိုးလာတယ်တဲ့တဏှာတိုးလာလို့ရှိရင်နိဗ္ဗာန်နဲ့ဝေသွားတတ်တယ်။ဒါမျိုးတွေလုပ်တဲ့အခါဒါနလုပ်လို့ရှိရင်လည်းလူကံတွေချမ်းသာဖို့ကိုယ့်အတွက်ပါရမီတွေနှလုံးသားထဲမှာပြည့်ပြီးတော့ကုသိုလ်တွေပြည့်ပြီးတော့အကုသိုလ်တွေကင်းသွားဖို့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဒီလိုမျိုးနဲ့ဒါနပြုရတယ်။သီလစောင့်တည်လို့ရှိရင်လည်းပဲငါတပါးသီလလေးစောင့်တည်လိုက်ရင်အာလုံချမ်းသာသွားမယ်။ဘုန်းကြီးတို့ခုခေတ်အမျိုးသားလေးတွေဆိုသိတ်တရီထားတင်စရာကောင်းတယ်။ဘာလဲဆိုတော့ဘုန်းကြီးတို့ရရွာစပြီးတော့အရွယ်ရောက်လာပြီဆိုရင်အရက်တော့ကြတော့တာ။တချို့မိန်းကလေးတွေဘီယာတောက်ကြတော့တာဘုန်းကြီးတို့ရက်တရေစာတောက်တယ်ဆိုရင်နောက်ပိုင်းဆွဲလာပြီဆိုရင်မိသားစုတိတ်ဆိတ်ဆင်းရဲတယ်ကာသမီတွေဆိုရင်အရက်သမားရဲ့သားအရက်သမားရဲ့သမီးအရက်သမားရဲ့ဇနီးအရက်သမားရဲ့မိဘတိတ်ပြီးတော့ဆွေမျိုးတွေမျက်နှာငယ်ကြတယ်အဲ့တော့ရက်တောက်တဲ့ပုံကိုယ်တွေကလည်းငါရက်တောက်ခြင်းရှောင်ကျင်လိုက်လို့ရှိရင်ငါသားငါသမီးမျက်နှာမငယ်ကြပါစေနဲ့ငါဇနီးငါ့ကိုကြောင်းပြုတ်ပြီးတော့စိတ်မဆင်းရဲပါစေနဲ့ငါရဲ့မိဘတွေငါ့ကိုကြောင်းပြုတ်ပြီးတော့ဆေးစင်းရဲမှုကင်းဝေးကြပါစေဒီလိုနီးလေးနဲ့သီလစောင့်တည်လိုက်ပြီဆိုရင်ကိုယ်မှာမေတ္တာတရားနဲ့စောင့်တည်သွားရရောက်တယ်ဒီလိုမှမဟုတ်ဘဲနဲ့သီလရှိတာကိုဂုဏ်ယူခြင်းလို့မောက်မားခြင်းလို့သူများကိုနှိမ်ချခြင်းလို့ဒါဆိုရင်တဏှာမာနစတဲ့အကုသိုလ်တရားတွေလည်းတိုးပွားသွားတယ်တဲ့ဒါကြောင့်သီလစောင့်တည်ရင်လည်းတဏှာကိုနယ်ပါအောင်ကြိုးစားရတာပဲတရားရှုမှတ်တဲ့အခါမှာလည်းပဲတရားလေး၅မိနစ်မှန်မှန်ကန်ကန်ယုံနံဓမ္မကိုအမှန်တိုင်းသိရင်၅မိနစ်တနာကင်းဖို့ကိလေသာကင်းဖို့ဒါမျိုးတရားရှုမရတယ်ဒီလိုတရားရှိမှတ်ပါများရင်ယုံနံတဘာဝကိုယုံနံတဘာဝအတိုင်းရှင်းရှင်းလင်းလင်းသိပြီဆိုရင်ငါယောက်ျားမိန်းမဆိုတာတွေငါဇွဲတွေကင်းပြီးတော့ကိလေသာတွေကကင်းစင်တော့တာပဲဒီလိုကိလေသာတွေကင်းစင်ဖို့ငါဇွဲကင်းဖို့တရားအားထုတ်တာငါတို့ကဘယ်လိုနေရာမျိုးအားထုတ်တာမင်းတို့ကတရားတောင်းမထိုင်ဘူးဘူးလူဘဝတရားမထိုင်ဘူးရင်အရမတော်ဘူးလူဖြစ်ကျိုးမနဲ့ဘူးဆိုသူများကိုနှိမ်ချခြင်းနဲ့စိတ်ကိုကိုကိုဂုံပြူခြင်းနဲ့စိတ်နဲ့ထိုင်ရင်လေဒီတရားဝိပဿနာရှုမှုကိုကြောင်းပြူပြီးတော့တဏှာတွေတိုးပွားတတ်တယ်တဲ့ဒါကြောင့်မြတ်စွာဘုရားကတပ္ပတာဝေတပုရိသဆဇန္တိဘိကဝေယဟန်တော်များအိုจิตသားတို့ဝေစင်စေတပုရိသသူတော်ကောင်းတို့သည်တပ္ပတာလုံးစုံသောခန္ဓာ၅ပါးစသောတရားတို့၌စန္ဒရာကံစန္ဒရာကဆိုတဲ့တမမှုတဏတရားကိုအရဟတမကညာနေနာအရဟတမဉဏ်ဖြင့်ဆက်စံတိပယ်စွန့်တော်မူကြပေကုန်၏တဲ့သူတော်ကောင်းတွေကတော့တဏဆိုတဲ့တမမှုကိုပယ်စွန့်ပြီးကြပါပြီတဲ့ဒါသူမြတ်လန်းစဉ်တစ်ချက်အဲ့တော့သူတော်ကောင်းဖြစ်အောင်ကြိုးစားတဲ့ယနေ့ဒေါ်ထေထေဦးနဲ့မိသားစုတွေတမ္မမိတ်ဆွေတွေစီပွားရေးကိုပဲလှုပ်လှုပ်ဒါနသီလဘာဝနာကိုပဲလှုပ်လှုပ်လူမှုရေးကိုပဲလှုပ်လှုပ်တဏမတိုးအောင်မိမိတို့တက်နိုင်တယ်များတဏလေးတွေပါသွားအောင်ပါရနေပြီးတော့ပယ်စွန့်နိုင်အောင်ကုန်သွားအောင်ကြိုးစားရတယ်ဒါဆိုရင်နိဗ္ဗာန်နဲ့ကြာလီနီးလီဖြစ်သွားမယ်တဲ့အဲ့တော့ဘုန်းကြီးတို့တန်ဃာတွေလည်းဒီလိုပါပဲဘုန်းကြီးတို့တန်ဃာတွေလည်းပရိယတ်စာတင်စာချတရားဟောတရားပြလုပ်ကြတာပဲပฏิပတ်တဏ္ဍနဲ့များမေတ္တာပွားဖျာဝပြုတရားရှုမှတ်မှုလုပ်ကြတာပဲဒီလိုလုပ်ငန်းကောင်းကောင်းမွန်မွန်လုပ်ရင်းနဲ့လေတဏကိုမတိုးပွားအောင်တဏှာကိုနှဲပေါအောင်တစ်နှစ်တည်းတစ်နှစ်တရက်တည်းရဲ့စ조사ရတာပဲဘုန်းကြီးတို့တန်ဃာတွေလည်းဒီတဏှာကုံအောင်조사ရတာပဲဘုန်းကြီးတို့လုပ်ငန်းကတော့စာတင်စာချတရားဟောတရားပြမေတ္တာပွားဖျားဟုတ်ပြုတရားရှိမှမှုဒါမြတ်စွာဘုရားခွင့်ပြုတဲ့တရားဝင်လုပ်ငန်းပေါ့တက္ကရာမတွေကတော့ဒါနသီလဘာဝနာလူမှုရေးစီးပွားရေးဒါတွေကလည်းမြတ်စွာဘုရားခွင့်ပြုခဲ့တဲ့လုပ်ငန်းပေါ့အဲ့တော့ဘုန်းကြီးတို့တန်ဃာတွေလည်းပဲစာတင်စာချလုပ်ရင်းနဲ့တရားဟောတရားပြလုပ်ရင်းနဲ့လက်လာဘလိုခြင်းလို့ နာမည်ကြီးခြင်းလို့ဒကာဒကမတွေနဲ့အသိများခြင်းလို့ဒါဆိုလို့ရှိရင်ဘုန်းကြီးတို့ဒါလည်းပဲပါလေတဏှာတွေတိုးပွားမယ်တဲ့တဏှာတိုးပွားရင်ဘုန်းကြီးတို့တန်ခါတွေလည်းနိဗ္ဗာန်နဲ့ဝေးမယ်နိဗ္ဗာန်နဲ့နီးခြင်းရင်တဏှာနေပါအောင်လုပ်ရတယ်တဏှာကုန်တဲ့နေရာနိဗ္ဗာန်နိဗ္ဗာန်ရဲ့နာမည်ကိုကတဏှာကုန်တဲ့နေရာလို့ဒီလိုအဓိပ္ပာယ်ထွက်ပါတယ်ဒါသတိထားတဲ့အချက်တွေနောက်ဖရာဟုပြုမေတ္တာပွားဘာဖြစ်ခြင်းလို့ကြောင်ကြီးတွေပေါ်ခြင်းလို့ဘာတုတ်တွေရွတ်တယ်ဒီလိုစိတ်ထားတယ်ကြည်ညိုခြင်းနဲ့စိတ်နှလုံးသားထဲမှာကိရိတာကင်းခြင်းနဲ့စိတ်ဒီလိုစိတ်နဲ့ရွတ်တာပို့ပြီးတော့ကောင်းတယ်တရားရှိမှတ်တဲ့ခါလေဒီလိုပေါ့တက္ကရာကမာရီနဲ့ဆက်ဆံတယ်ဒီလိုပဲမေတ္တာတရားနဲ့ဆက်ဆံရတာဒီလိုနီးနေဆိုရင်ဘာဖြစ်သွားတယ်လဲဒါတဏှာကိုနှဲပေါအောင်ကြိုးစားတယ်တဲ့သူမျက်လန်းစင်ပေါ်ရောက်သွားတယ်ဘုန်းကြီးတို့တန်ဃာတွေတနေ့ကစာပြေသွားတော့ဘုန်းကြီးတို့ပြောခဲ့တာလေးတခုရှိတယ်ပေါ့တန်ဃာတွေစာပြေသွားကနေလာပြီးတော့ကြောတော့အရှင်ဘုရားတို့စားဖြည့်တယ်ဆိုတာကတဏှိုင်နဲ့မြတဏှာဆိုတဲ့ဒီလောဘစတဲ့ကိလေသာတွေကင်းဖို့ရာအတွက်ကြိုးစားနေရတာအဲ့တော့ငါစံမွေးပွဲအောင်ရမယ်ငါအောင်ကိုအောင်ရမယ်လို့ဒီလိုစိတ်မထားပါနဲ့လို့ဘယ်လိုစိတ်ထားမလဲငါစံမွေးပွဲဖြည့်မယ်စံမွေးပွဲဖြည့်လိုက်လို့အောင်လာရင်သာသနာအတွက်လှုပ်လှုပ်မယ်ငါအတွက်နဲ့သာသနာတော်နဲ့ကြောင်းတိုက်ဂုံတင့်ပါစေဂုံအတရေရှိပါစေငါလည်းပဲဒီလိုစာတင်စာချလုပ်ရင်လည်းသာသနာရှိအောင်တက်နိုင်နေမြဆောင်ရွက်နိုင်မရစေလို့ဒီလိုသာသနာနဲ့ကြောင်းတိုက်ရအတွက်ဂုံမြင့်ပေးခြင်းလို့ကိုယ့်အတွက်ဒီလိုသာသနာပြုတဲ့လုပ်ငန်းတွေလုပ်ရင်းနဲ့ကိလေသာတွေနှဲပေါအောင်ကျင့်ခြင်းလို့ငါစံမှုပဲအောင်ဖြည့်မယ်လို့ဒီစိတ်ကလေးထားပါလို့ဘုန်းကြီးတို့ကပြောပေးရတယ်။တက္ကရာကမတွေလည်းစီးပွားရေးလှုပ်တာတော့လှုပ်တာပဲတချို့ကတနာရင်ခံပြီးတော့လှုပ်တယ်တချို့ကမေတ္တာတရားအခြေခံပြီးတော့လှုပ်တယ်အဲ့မှာတူဦးကတဏှာနေပါပြီးတော့နိဗ္ဗာန်နဲ့နေသွားတယ်တူဦးကတဏှာတွေတိုးပြီးတော့နိဗ္ဗာန်နဲ့ဝေသွားတယ်ဘုန်းကြီးတို့တန်ဃာတွေလည်းဒီလိုပဲလို့စာမှုပွဲတော့ဖြေကြတယ်စူးစမ်းထိုင်အတူတူအောင်ရမှာပဲငါအောင်ရမယ်ငါအောင်မှဖြစ်မှာငါအောင်မှဂုံပြူဝဲတွေလောက်ခံရမှာငါအောင်မှခွင့်ရရမှာဆိုတဲ့စိတ်နဲ့လို့ရင်ငါစွဲတွေလောဘဒေါသတွေများပြီးတော့ဒီလိုစာမှုပွဲတော့အောင်ပါရဲ့ဒါပေမဲ့တဏှာတွေကတိုးပြီးတော့နိဗ္ဗာန်နဲ့ဝေသွားတတ်ပါတယ်လို့ငါအတွက်နဲ့သာသနာကုံရှိစေရမယ်။ငါအတွက်နဲ့ကြောင်းတိုက်ကုံရှိစေရမယ်။စာမှုပဲအွန်လိုင်းရင်ငါတက်နိုင်တယ်မြအလုပ်လုပ်ဖို့အတွက်အရေးချင်းတွေပြည့်သွားမယ်။ဒီလိုအရေးချင်းတွေပြည့်အောင်သာသနာရှိအောင်ငါဆောင်ရွက်မယ်ဆိုတဲ့စိတ်နဲ့ဖြည့်လို့ရှိရင်တဏှာတွေနည်းပြီးတော့မေတ္တာတရားတွေကနှလုံးသားထဲမှာပြည့်ပြီးတော့ဒီလိုဆိုလို့ရှိရင်တဏှာတွေပပပြီးတော့နိဗ္ဗာန်နဲ့နှီးပါတယ်။ဒါကြောင့်ရှင်ဘုရားတို့အနေနဲ့စာဖြည့်သွားတဲ့အခါမှာစိတ်ထားလေးတွေပြောင်းပေးပါလို့ဒါဘုန်းကြီးတို့တန်ဃာတွေကိုပြောရတာဒါသူမြန်လန်းစင်လေတဲ့။ကဲအားလုံးဒီနံပါတ်၁ချက်လေးပြန်ဆိုရအောင်တမန်မှုမှန်ပေစွန်ရန်အမှန်ကြိုးစားသည်တမန်မှုမှန်ပေစွန်ရန်အမှန်ကြိုးစားသည်ဒါနံပါတ်၁သူမြလန်းစဉ်ဒါကြောင့်မို့ယနေ့တက္ကရာကမတွေအနေနဲ့စီးပွားရေးပဲလှုပ်လှုပ်ဒါနသီလဘာဝနာကိုပဲလှုပ်လှုပ်လူမှုရေးကိုပဲလှုပ်လှုပ်တဏှာလေးတွေတနေတဲ့တနေတရက်တဲ့တရက်တမတ်မှုတွေပါပါပါပါသွားအောင်မေတ္တာတရားလေးတွေနဲ့စားထိုးပြီးတော့လှုပ်ပါလို့ဘုရားဘုန်းကြီးကတိုက်တော်ပါတယ်ဒုတိယလမ်းစဉ်ရင်ဘာလဲဆိုတော့နာကာမကာမလပယန္တိတန်တော်ဘာလဲဆိုတော့ရလူမှုများရှေးရှုထားစကားမဆိုပြီးတဲ့သူတော်ကောင်းတွေကတော့ရလူမှုအတွက်နဲ့တော့စကားမပြောကြပါဘူးတဲ့ဘလို့ပြောတယ်လေဆိုတော့မေတ္တာတရားစောစောကပြောတယ်လို့အလုံးကြည်ပွားတိုးတက်ပါစေတပည့်တွေကိုပြောရင်ကိုယ့်ရဲ့လုံသားတွေကိုပြောရင်သူတို့တိုးတက်ပါစေမကောင်းတဲ့စိတ်ထားလေးတွေပယ်နိုင်ကြပါစေကောင်းတဲ့စိတ်ထားလေးတွေတိုးပွားပြီးသူတော်ကောင်းဖြစ်ကြပါစေဒီလိုစိတ်ထားလေးနဲ့ပြောတယ်ကရုဏာတရားသူတို့ဒုက္ခမရောက်ပါစေနဲ့သူတို့ကိုဒုက္ခကကင်းဝေးစေခြင်းနဲ့သူတို့ဒီလိုမဟုတ်တာတွေလုပ်နေရင်ဒုက္ခရောက်သွားမှာစိုးလို့ဒီလိုစကားမျိုးလေးတွေပြောပေးတယ်မုရိတာသူတို့ရဲ့ဂုံစကားလေးတွေမှန်တိုင်းပြောပြပေးတယ်ဒီလိုစိတ်ထားလေးတွေနဲ့ပြောပါတဲ့ရလူမှုအတွက်မပြောပါနဲ့တဲ့ဒါလေးတွေကလည်းဘုန်းကြီးတို့စောစောနံပါတ်1လမ်းစဉ်နဲ့ခက်ဆင်ဆင်ပါပဲဘုန်းကြီးတို့စာပေမှာယဟန်တန်ဃာတွေအတွက်ဘယ်လိုဖွင့်ဆိုထားလဲဆိုတော့တန်ဃာတော်ရှင်မြတ်တွေနေနဲ့တဲ့ဘုန်းကြီးတို့မြတ်စွာဘုရားကဝစီဝိညာဉ်ကိုခွင့်မပြုဘူးဆွေမျိုးလည်းမတော်ဘူးအရှင်ဘုရားလိုတဲ့ပစ္စည်းမင်းရှိပါလို့ဖိတ်မှန်မထားဘူးဆိုရင်ဘုန်းကြီးတို့တန်ဃာတွေကဗဇက်နဲ့ထုတ်ပြီးတော့အလှမခံကောင်းမှုပေါ့ဘာလိုခြင်းနဲ့ဘာလေးလှူနိုင်ပါ रे စသဖြင့်ယနေ့ခေတ်မှာလို့အတန်ကျက်ဆက်သေးနဲ့ဤမျိုးမျိုးနဲ့အလှမခံကောင်းဘို့အဲ့တော့စာပေရဲ့ဘလို့ဖွင့်ဆိုရဲဆိုတော့ဒကာဒကာမတွေနဲ့တွေ့လို့ရှိရင်မယိုးမသားစိတ်နဲ့ ရလွန်မှုစိတ်နဲ့ကိုယ်ကိုလှူစေခြင်းနဲ့စိတ်နဲ့နေကောင်းလားကျမ်းမာရေးကောင်းကြလားအားလုံးအဆင်ပြေကြလားစီးပွားရေးတွေဘလို့နေလဲရိုးရိုးသားသားမေးတာမဟုတ်ဘူးနော်ခင်သွားအောင်လို့ဒီလိုရင်းနှီးမှုရသွားလို့ရှင်ကိုယ်ပေါ်မှာလှူစေခြင်းလို့ကိုယ်ပေါ်မှာတက္ကရာမတွေရလည်းပဲဟောတို့ဘုန်းကြီးကတို့ပေါ်ဂယုဆိုင်လိုက်တာဆိုပြီးတော့ပရိယပฏิပတ်လုပ်တာဒီကမထားတော့တို့ပေါ်မှာတို့ဘုန်းကြီးကတိတ်ခင်တာပဲဆိုပြီးတော့ရှင်ဘုရားဘာလိုအပ်တယ်လဲစသည်ဖြင့်ပြန်လှူကြတယ်ဒါဘယ်ကာမကာမကာမဂုဏ်ကိုလိုလားကုန်သည်ဟုတ်တော်ဖြစ်၍နလပယန္တိကိုယ်တိုင်လည်းမပြောဆိုကြကုန်နလပပင်တိသူတစ်ပါးကိုလည်းမပြောဆိုစေကြကုန်တဲ့သူတော်ကောင်းကြီးရဲ့ရလူမှုတွက်နေတော့မပြောပါဘူးတဲ့ရိုးရိုးသားသားတကယ်သိခြင်းလို့တကယ်ကျမ်းမာစေခြင်းလို့မေးတာမျိုးကိုတော့မြတ်စွာဘုရားခွင့်ပြုပါတယ်မြတ်စွာဘုရားလည်းပဲတန်ဃာရီနဲ့တွေ့တဲ့အခါကျမ်းမာကြရဲ့လားစသည်ဖြင့်မေးတော်မူတာပါပဲမြတ်စွာဘုရားလည်းပဲမိတာပုပင်ကမပြုံးနေတယ်လို့စာထဲမှာဆိုတယ်။နောက်ပြီးတော့ဆက်ဘကီယဟန်တွေကလည်းလူတွေနဲ့တွေ့ရင်ပြုံးနေတယ်လို့ဒီလိုဆိုတယ်ပေါ့။အဲ့တော့မြတ်စွာဘုရားလည်းတန်ဃာတွေနဲ့တွေ့ရင်လူတွေနဲ့တွေ့ရင်တခါလေနှုတ်ဆက်တော်မူတာပဲ။ဆက်ဘကီယဟန်တွေလည်းဒီလိုလုပ်တာပဲ။မြတ်စွာဘုရားလည်းမျက်နှာတော်ကပြုံးပြီးတော့နှုတ်ဆက်တာ။ဆက်ဘကီယဟန်တွေလည်းပြုံးပြီးတော့နှုတ်ဆက်တာ။ဒါပေမဲ့လို့မတူပါဘူး။မြတ်စွာဘုရားကမေတ္တာကရုဏာနဲ့တရားဟောခြင်းလို့အားလုံးအသိဉာဏ်တွေရစေခြင်းလို့ပြုံးတော်မူတာတဲ့။စပကီယန်တွေကသူတို့ကိုခင်စေခြင်းလို့သူတို့ကိုလှူစေခြင်းလို့သူတို့ပေါ်ပို့ပြီးတော့ကြီးညိုအောင်လို့ပြုံးတာအဲ့တော့ပြုံးနိုင်ရင်တူပေမဲ့စိတ်ထားရင်မတူတော့ဒါတွေကကွာခြားသွားပါတယ်တဲ့ဒါကြောင့်သူတော်ကောင်းတွေကတော့ရလွတ်မှုအတွက်မပြောကြပါဘူးတက်နိုင်တယ်များမေတ္တာကရုဏာနဲ့ပဲပြောဆိုကြပါတယ်တဲ့ဒါလေးတွေလည်းတတိထားတဲ့အချက်ပေါ့ကဲအားလုံးလိုက်ဆိုလိုက်ရလွတ်မှုများရှေးရှုထားစကားမဆိုပြီးရလိုမှုများရှေးရှုထားစကားမဆိုပြီးရလိုမှုအတွက်မဆိုဘူးတဲ့ဒါဒုတိယသူမြတ်လန်းစဉ်ပေါ့တတိယဘာလဲဆိုတော့သူခေနာဗုဒ္ဓထဝတုခေနာနာဥ္စဝဇံပန္တိတာတတယံတိဘိခဝေယံတို့ပန္တိတာကြောင့်ကျိုးမြင်သည့်ပညာရှိသူတော်ကောင်းတို့သည်ဒုက္ခေနာဒုက္ခတိဝါဒုက္ခကိုမလေးရသောအိဋ္ဌလောကရံတိဗုဒ္ဓထိယောအကုန်တိဟုတ်တော်ဝါဖြစ်၍တော်၎င်းဒုက္ခေနာဒုက္ခတိဝါဒုက္ခကိုမလေးရသောအိဋ္ဌလောကရံတိဗုဒ္ဓထိယောအကုန်တိဟုတ်တော်ဝါဖြစ်၍တော်၎င်းဥစ္စာဝဇံအကောင်စုမျိုးမျိုးသောခြင်းရာကိုနတတယံတိမပြကြပေကိုဤတိတုဘဂဝါသုံးလောကဒုဒါရှင်တော်မြတ်ဖရာတိဤမံဂါထံဤတရားဂါထာတော်ကိုအာဟကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတည်းအဲ့တော့ဘုန်းကြီးတို့လောကဒဏ်ဆိုတာရှင်မျိုးရှိတယ်ပေါ့လာဘစီးပွားရေးတွေတက်လာတာလက်လာဘတွေရှင်လာတာဘုန်းကံကြီးမားလာတာအလာဘစီးပွားရေးတွေကျသွားတာလက်လာဘတွေမရှင်တော့တာဘုန်းကံနေပါတာဒါလည်းလောကဒဏ်တစ်စုံပဲနောက်တစ်ခုကဘာလဲဆိုတော့ယတအယတချွေရန်တင်ပင်နေပေါ်များလာတာနာမည်တွေကြော်ကြလာတာဒါလည်းလောကရန်တစ်မျိုးနောက်တစ်ခုကအယတချွေရန်တင်ပင်နေနေသွားတာနာမည်ပြက်တွေဖြစ်လာတာဒါလည်းလောကရန်တစ်မျိုးနောက်တစ်ခုကပတန်သာနေတာအချီမွန်ခံရတာအချီကျူးခံရတာဒါလည်းလောကရန်ပဲနေတာအကဲ့ရဲ့ခံရတာအပြစ်တင်ခံရတာရှုံချခံရတာဒါလည်းလောကရန်တစ်စုံပဲနောက်ဆုံးစတုထလောကရန်တစ်စုံကဘာလဲဆိုတော့ဒုက္ခဒုက္ခတဲ့ကိုယ်စိတ်နှစ်ပါးချမ်းသာတာကိုယ်စိတ်နှစ်ပါးဆင်းရဲတာဒါလည်းတစုံပဲအဲ့တော့ဘုန်းကြီးတို့ဒီကောင်းတဲ့လောကဒဏ်ဆိုတဲ့စီးပွားရေးတွေတက်လာတာတို့ဘုံကံကြီးမာတာနာမည်ကျော်ကြားလာတာအချမ်းရင်သင်ပင်တွေများလာတာနောက်ပြီးတော့အချီကျူးခံရတာကိုယ်စိတ်နှစ်ပါးချမ်းသာတာဒါတွေလည်းလောကဒဏ်တွေဒါပေမဲ့ဘုန်းကြီးတို့အများစုပုထုဇဉ်တွေကဒီလိုစီးပွားရေးလေးတွေတက်လာတာကိုလောကဒဏ်လို့ယူဆတဲ့ပုဂ္ဂိုလ်ကအင်မတန်နည်းပါတယ်ဒါပေမဲ့လို့ခုနကတော့နာမည်ပြတ်သွားတာစီးပွားရေးတွေတပုံပုံနဲ့ကြာသွားတာအကဲ့ရဲ့ခံရတာကိုယ်စိတ်နဲ့ပါဆင်းရဲတာဒါတို့လောကဒဏ်လို့အတိမတ်ပြုကြရတယ်။အဲ့တော့ဘုန်းကြီးတို့ဒါတွေဟာအားလုံးလောကဒဏ်တွေပါတဲ့။ဖျားဆတဲ့သူတော်ကောင်းတွေကကောင်းတာနဲ့တွေ့လေငြင်းငြင်းချမ်းချမ်းပဲဖြတ်သန်းသွားကြရတယ်။မကောင်းတာနဲ့တွေ့လေငြင်းငြင်းချမ်းချမ်းပဲဖြတ်သန်းသွားကြရတယ်။ဘုန်းကြီးတို့လောကဒဏ်ဆိုတာကလောကရဲ့သဘောတရားတွေပဲ။လောကီထဲမှာနေလို့ရှိရင်လောကီရှိနေတယ်မြဒီလောကဒဏ်တွေဟာတွေ့နေရမှာလောကဒဏ်တွေကတော့အများကြီးရှိပေမဲ့တူရာတူရာပေါင်းရင်တော့10မျိုးပဲရှိတယ်ပေါ့အ အဲ့တော့ဘုန်းကြီးတို့ပင်လယ်သမုဒ္ဒရာခရီးသွားတဲ့ပုံကိုယ်တွေဟာဘာဖြစ်တယ်လဲအများနဲ့အနည်းပဲရှိမယ်လှိုင်းတန်လေတန်ကတော့တွေ့ဆုံရတာပဲလှိုင်းတန်ကြီးမာတာသေတာဒါတော့ပဲကွာခြားတယ်ဒီလိုပဲပင်လယ်သမုဒ္ဒရာသွားရင်လှိုင်းတန်လေတန်ကြီးအနည်းနဲ့အများကြီးမာတာနဲ့နေပါတာဒါပဲကွာခြားပြီးတော့တွေ့ရတယ်လို့ပါပဲလောကထဲမှာနေလို့ရှိရင်လည်းပဲလောကဒဏ်၈ပါးဆိုတာဘယ်သူမှရှောင်လွှဲလို့မရပါဘူးတဲ့မြတ်စွာဘုရားတော်မှရှောင်လွှဲလို့မရခဲ့ပါဘူးဘုန်းကြီးတို့ကြည့်ပေါ့မြတ်စွာဘုရားရဲ့ဖြစ်တော်စဉ်လေးဘုရားရှင်ကိုတော်မြတ်ဘလောက်ထိလောကဒဏ်ခံခဲ့ရတည်းဆိုတော့မာဂန္ဒီမိဘကြီးကကောသံဗီပီရဲ့ရှင်ဘရင်ကဥတေနာမင်းဥတေနာမင်းရဲ့မိဘတွေထဲမှာမာဂန္ဒီမိဘဆိုတာမိဘကြီးတယောက်ရှိတယ်ပေါ့ဒီမိဘကြီးကသူ့အပြိုစင်ဘဝတုန်းကသူ့မိဘနှစ်ပါးကနေပြီးတော့မြတ်စွာဘုရားနဲ့ပေးစားဖို့ဆိုပြီးတော့ကံလန်းခဲ့တယ်မြတ်စွာဘုရားကညင်းပယ်ခဲ့တယ်အဲ့ဒီညင်းပယ်ခဲ့တာကိုသူကရန်ညိုးတွေဖွဲ့ပြီးတော့မိဘကြီးဖြစ်တဲ့အခါမှာဘာလုပ်ခိုင်းတယ်လဲဆိုတော့ဘာသာကြားဖြစ်တဲ့မိသားစုတွေကိုလက်ထိုးပြီးတော့အဲ့ဒီအိမ်ဒီမှာရှိတဲ့ဂျွန်းတွေအလုသမားတွေဘာသာရေးနားမလဲတဲ့အသိဉာဏ်နားမရှိတဲ့ပုဂ္ဂိုလ်တွေကိုငွေပေးပြီးတော့လက်ထိုးပြီးတော့မြတ်စွာဘုရားကိုဆဲခိုင်းခဲ့တယ်တဲ့ဘလောက်ဒီမြတ်စွာဘုရားဆဲခံခဲ့ရတယ်လဲဆိုတော့တခိုးကြီးလူမိုက်ကြီးလူအားကြီးနောက်ပြီးတော့ကလောက်ကြီးနွားကြီးမီးကြီးတရိတ်ဆန်းကြီးငရဲကောင်းကြီးဒုက္ကဋိရောက်မဲ့ပုဂ္ဂိုလ်ကြီးသူကတိနဲ့ဝေးတဲ့ပုဂ္ဂိုလ်ကြီးစသဖြင့်မြတ်စွာဘုရားဆဲခံလေရတာရစရာကိုမရှိဘူးနွားဆိုတဲ့စကလုံးလည်းပါတယ်ကလောက်ဆိုတဲ့စကလုံးလည်းပါတယ်ငရဲကြမဲ့ဘလူးဆိုတဲ့တရိတ်ဆန်ဆိုတဲ့စကလုံးတွေလည်းပါတာပဲမြတ်စွာဘုရားလည်းပဲဆဲခံခဲ့ရတာပဲဒါပေမဲ့မြတ်စွာဘုရားကတော့ပုံမှန်ပဲကောသံဗီပီမှာတရားဟောစရာရှိတာဟောတယ်လှုပ်စရာရှိတာလှုပ်တယ်ဒီကဲရဲ့ဆဲစည်းရေးတန်တွေဟာခုနှစ်ရက်ပြည့်ရင်သူကသူငြိမ်သက်သွားလိမ့်မယ်ဆိုပြီးမြတ်စွာဘုရားလည်းလောကရန်ကိုကြံ့ကြံ့ခံပြီးတော့အမျိုးဘာသာသာသနာကျိုးကိုမြတ်စွာဘုရားနေမနာညမအားဆောင်ရွက်သွားခဲ့ပါတယ်အရှင်အာနန္ဒာကတော့သောတာပန်ဆိုတော့ဒေါသမပေရသေးတော့ထိတ်လန့်မှုလေးတော့ဖြစ်တာပေါ့အရှင်အာနန္ဒာကချားမြို့သွားရအောင်ပါဘုရားလို့လျှောက်ပေမဲ့မြတ်စွာဘုရားကကောသံဗီပီကခွာမသွားပါဘူးကောသံဗီပီမှာပဲဆက်ပြီးတော့သာသနာပြုတော်မူတယ်တဲ့ဒါကြောင့်ဘုန်းကြီးတို့လောကထဲမှာနေလို့ရှိရင်လောကဒဏ်တရားဆိုတာဘုရားရှင်တောင်းမှတွေ့ရသေးတာပဲငါတို့ကဘာမှုလဲဆိုပြီးတော့တွေ့လာလို့ရှိရင်ကောင်းတဲ့လောကဒဏ်ဆိုရင်လည်းပဲအသုံးချရမှာပဲစီးပွားရေးတက်လာတယ်အမျိုးဘာသာသာသနာအတွက်ငါဘာများပေးဆက်နိုင်မလဲငါဘယ်များလှူလဲရမလဲဒါမျိုးလေးတွေလောက်ရတာပေါ့ဒါမှလောကဒဏ်ကိုခံနိုင်တာဒီလိုမှမဟုတ်ဘဲနဲ့စီးပွားရေးလေးတက်လာတယ်စီးပွားရေးတွေတက်လာတဲ့နာမည်ကြီးလာလို့ကိုယ်နဲ့မှလူတွေအုံလာတယ်ဒါကိုသုံးချပြီးတော့အိမ်တော်ရေးတွေဖောက်ပြန်မယ်သူတစ်ပါးသားမယဖြည့်ဆည်းမယ်ဒါလောကဒဏ်ကိုရှုံသွားတာပဲအကုသိုလ်တွေတိတ်ကြီးသွားတာပဲဒီပုဂ္ဂိုလ်ကလောကဒဏ်မခံနိုင်တဲ့ပုဂ္ဂိုလ်တွေလို့ဒီလိုခေါ်ရပါတယ်ဒါကြောင့်ဘုရားရှင်ကတော့လောကဒဏ်နဲ့တွေ့တဲ့အခါလဲပုံမှန်ပဲသာသနာပြုသွားခဲ့ပါတယ်နောက်စိန်စမာနဝိကာတို့တုံတရီပရပိုင်းမတို့လည်းမြတ်စွာဘုရားကိုစွတ်စွဲခဲ့တာအကြီးကျယ်ကိုစွတ်စွဲခဲ့တာဘာဖြစ်လို့လဲဆိုတော့တိတ်ထိတွေကသူတို့မြတ်စွာဘုရားပွင့်လာတော့လလာပါရီနဲလာတယ်မြတ်စွာဘုရားကိုကြည်ညိုတဲ့ပုဂ္ဂိုလ်များလာတော့အောက်ကြံရတာပေါ့သူတို့ရဲ့တပည့်မဖြစ်တဲ့စိန်စမာနာကိုမြတ်စွာဘုရားကိုကိုယ်ဝန်နဲ့စွတ်စွဲခိုင်းခဲ့တယ်အဲ့တော့မြတ်စွာဘုရားပရိသတ်အလယ်မှာကိုယ်ဝန်နဲ့စွတ်စွဲခံခဲ့ရတယ်နောက်သုံးတတိပရပိုင်းမှာလည်းပဲသူ့ရဲ့ဆရာတွေကတိဋ္ဌိတွေကခိုင်းစေခြင်းရကြောင်းကိုသွားပြီးတော့မြတ်စွာဘုရားနဲ့ဖြစ်နေတယ်လို့လူနောက်ဆုံးတိဋ္ဌိတွေကလူသက်သမားငှားပြီးတော့တတ်ပြစ်လိုက်တော့သေသွားတယ်ပေါ့သေတော့ဘာဖြစ်တယ်တိဋ္ဌိတွေကရဟန်းဂေါတမဟာတဲ့သူနဲ့အပြောကျူးထားတဲ့သုံးတတိပရပိုင်းမကိုသူနဲ့တိမာဆိုလို့ရဟန်းဂေါတမရဲ့တပည့်ယဟန်တွေကဖြောင်ပြစ်လိုက်ကြတာတက်ပြစ်လိုက်ကြတာဆိုပြီးမြတ်စွာဘုရားနဲ့ဖြစ်တယ်လို့လူမြတ်စွာဘုရားအတွက်တပည့်ယဟန်တွေကပဲဒီသုံးတတိပရပိုင်းမလေးကိုတက်ပြစ်လိုက်တယ်လို့လူနဲ့နာမည်တွေကြီးကျယ်ဖြစ်ခဲ့တယ်တဲ့မြတ်စွာဘုရားတော့မတုံ့လောက်ပါအောင်အားလုံးတနေ့ကြတော့လေပြေလည်သွားတယ်ဒါကြောင့်ဘုန်းကြီးတို့လောကဒဏ်တရားဆိုတာဘုရားရှင်တောင်းမှရှောင်လွှဲလို့မရပါဘူးတဲ့ပင်လေသမုဒ္ဒရာတဲ့သွားတဲ့အခါမှာလှိုင်းတန်လေတန်ဟာအကြီးအသေးပဲကွာခြားတဲ့တွေ့ကြုံရအမြဲဖြစ်တယ်လို့ပဲလောကထဲမှာနေလို့ရှိရင်တော့လောကဒဏ်အကြီးအသေးပဲကွာမယ်တွေ့ကြုံရမယ်ဖြစ်တယ်ဒီလိုတွေ့တဲ့အခါမှာဩဖရာရှင်တောင်းမှလောကမှာအနိုင်မဲ့ယေရှုရှင်ဖြစ်တဲ့မြတ်စွာဘုရားအတူမရှိတဲ့မြတ်စွာဘုရားဘုံတော်နန္ဒညံတော်နန္ဒကံတော်နန္ဒဖြစ်တော်မူတဲ့မြတ်စွာဘုရားဒီလိုမြတ်စွာဘုရားတောင်းမှလောကဒဏ်ကြီးတွေနဲ့တွေ့ကြုံကြရသေးတာပဲငါတို့ကဘာမို့လဲဆိုပြီးတော့တက်နိုင်တယ်မြတ်လောကဒဏ်နဲ့တွေ့လို့ရှိရင်ကြော်လွားသွားရမယ်တဲ့အဲ့တော့စီးပွားရေးကျသွားတယ်ကိုနန်းလေးမှာလူသူတွေမကတ်တော့ဘူးဆိုရင်လေဩငါတရားနာခြင်းပို့ရတာပေါ့ สาภัจฉิงปูยะระบ่เตยชุมัตตะฉิงปูยะระบ่สุบิรโกงเนลุติเวลุตวานัยยะเมเตดาโลกะตังโกจ่อลวานัยเนปุคคุผิดเตดามะตุญญะลั้นสินผิดบาเรเตเกอาลงไลสุไลกองสุนะตังโลกะตังตุยเปญญิงจันติกองสุนะตังโลกะตัง တွေ့ပြန်ငြိမ်းချမ်းသည်ကောင်းစိုးနဲ့တန်းလောကဒံတွေ့ပြန်ငြိမ်းချမ်းသည်တာသူမြတ်လန်းစဉ်တတိယလန်းစဉ်ပဲကောင်းတာနဲ့တွေ့တွေ့ဆိုးတာနဲ့တွေ့တွေ့သူမြတ်လန်းစဉ်သူတော်ကောင်းလန်းစဉ်ပေါ်ရောက်နေတဲ့အမျိုးသားမျိုးသမီးရငြိမ်းချမ်းချမ်းလေးပဲစီဝါရီတွေတည်ရင်လည်းပဲအမျိုးဘာသာသာသနာအကျိုးပြုလုပ်ငန်းသာသနာကိုလှူဒါန်းတဲ့လုပ်ငန်းလုပ်တာပဲဘဝပြန်မပြည့်စီအောင်အိမ်တော်ရေ ော့ပါဘူးညင်ညူတာမလုပ်ပါဘူးကိုနဲ့လူမရှိတော့စီးပွားရေးကြတော့လည်းပဲတရားနာချိန်ပိုရတာပေါ့စာဖတ်ချိန်ပိုရတာပေါ့တရားရှိမှတ်တဲ့ချိန်ပိုရတာပေါ့ကုသိုလ်လုပ်ငန်းပိုလုပ်လို့ရတာပေါ့ဆိုပြီးတော့ကောင်းတယ်ပဲဥတီသွားပါတယ်တာသူမြတ်လမ်းစဉ်ပါတဲ့ဒါလေးတွေကတတိထားစီအချက်ကလေးတွေပေါ့ကောင်းပြီမြတ်စွာဘုရားကဒီသူမြတ်လမ်းစဉ်၃ပါးကိုဘာဖြစ်လို့ဟောခဲ့တယ်လဲဆိုတော့ဘုန်းကြီးအတိတ်ကြောင်းလေးနည်းနည်းလေးပြန်ပြီးတော့ဒီဇယ်လမ်းဖြစ်ပုံလေးကိုပြောပြပေးမယ်ဘုရားရှင်ကိုတော်မြတ်ကဘုန်းကြီးတို့တတ်တော်၄၀နဲ့9နှစ်၁၂ဝါရပေါ့ဘုရားရှင်က35နှစ်မှာဘုရားဖြစ်တာဆိုတော့တတ်တော်က၄၉နှစ်ဝါတော်က၁၂ဝါရမှာဝေဒဇာမြို့မှာဝါဆိုပါတယ်ဝါကပ်ပါတယ်ဝေဒဇာပုံနာကြီးရဲ့ဘာသာကြားပေါ်ကနေဗုဒ္ဓဘာသာဝင်ဖြစ်လာတော့မြတ်စွာဘုရားဝေဒဇာမြို့မှာဝါကပ်ပါဆိုလို့မြတ်စွာဘုရားအဲ့ဒီနေ့မှာဝါကပ်တော်မူတယ်တဲ့ဝါကပ်တော်မူတော့ဘုန်းကြီးတို့အဲ့ဒီနေ့မှာကန့်ဆိုးခြင်းတော့ဘာဖြစ်တယ်လဲဆိုတော့ဘုရားရှင်ကယန်း900နဲ့အတူဝါကပ်တဲ့နေ့မှာဝေဒဇာမြို့ကအငတ်ဘေးကပ်ဆိုင်တယ်တဲ့ဘလောက်ထိကပ်ဆိုင်တယ်လဲဆိုတော့လူတွေမှာအစာရေစာရှားလာတော့ငါတို့အသက်ရှည်မှရှည်ခွင့်ရပါတော့မလားလို့ဒီလောက်တီတန်တရားတွေဖြစ်လာကြရတယ်။နောက်ပြီးတော့မိသားစုတွေစားတောက်လေးရရင်မဲချစားတောက်ရတဲ့စနစ်နဲ့ကျင့်သုံးရတဲ့အဆင့်တိရောက်လာခဲ့တယ်။နောက်ပြီးတော့သေလိုက်တဲ့လူတွေကလည်းရိုးတွေကိုဖြူးဖွေးလို့တင်ကြိုင်ကုန်နေမှာဒီလောက်တီအခြေအနေဆိုးလာတော့ရန်နေလေဆုံးခံလို့အဆင်မပြေတော့ကတော်စွန်းဆိုတဲ့အတန်လေးတောင်မကြားရဘူးတဲ့။အဲ့တော့ဒီကြားထဲမှာဘုန်းကြီးတို့ဘာဖြစ်လဲဆိုတော့မနက်ကလည်းပဲလှည့်စားလိုက်သေးတယ်။မနက်ကဝိညာဉ်ပုံနာကြီးအပါဝင်တထေးတွေအပါဝင်တမျိုးလုံးကိုသူကလှည့်စားထားလိုက်တာ။တမျိုးလုံးကမနက်အလှည့်စားခံရလိုက်ရတဲ့အတွက်ယတနာသုံးပါးဖရာတရားတန်ခါကိုအလုံးမေးလို့ဆွန့်လောင်းဖို့လေသတိမရ။မြတ်စွာဘုရားကိုပင်ထားတာလည်းသတိမရနဲ့အလုံးလစ်လျူရှုခံရတယ်။ဒီကြားထဲမှာကက်ကလည်းပဲဆိုက်လိုက်သေးတယ်ပေါ့။အဲ့တော့အဲ့ဒီအချိန်မှာဘုန်းကြီးတို့တန်ခါတွေဆုံးမရတဲ့အချိန်မှာဥဒ္ဒရာပထတိုင်းကမြင်းကုံတဲ့900ဝေဒဇာမြို့ကိုရောက်လာတယ်သူတို့ကမနက်လှည့်ပြီးတဲ့အချိန်မှာရောက်လာကြတယ်ပေါ့သူတို့မှမြင်း900ပါလာတယ်ကုံတွယ်ဖို့အတွက်မြင်းရောင်မြင်းဝယ်လုပ်ဖို့အတွက်မြင်းက900ပါလာတယ်ဒါပေမဲ့ဝေဒဇာမြို့ရောက်တဲ့အခါကျတော့ဝေဒဇာမြို့ရဲ့နေရာမိုးတိတ်များလွန်းတော့ချောင်ရီရှန်နာတွေဘာတွေကများလွန်းတဲ့အခါခီးဆက်လို့မရတော့ဝေဒဇာမြို့ရဲ့အပြင်ဘက်ကုန်းကျတဲ့နေရာမှာရေလွတ်တဲ့နေရာမှာသူတို့ဟာမြင်းတွေအတွက်တဲတွေဆောက်လူနေဖို့အိမ်လေးတွေဆောက်ခြံစည်းရိုးတွေကားပြီးတော့မြင်းဝိုင်းကြီးတွေနဲ့အဲ့ဒီနေကြရတယ်ပေါ့ဥဒ္ဒရာပရတိုင်းသားမြင်းကုံတဲ့900ကနေကြရတယ်အဲ့တော့တနေ့တော့သူတို့မြို့ထဲမှာသွားကြည့်တဲ့အခါ2ရက်3ရက်သွားကြည့်တော့တန်ဃာတော်ရှင်မြတ်တည်းရဲ့ခြေတွေကိုသူတို့သိသွားကြတယ်သူတို့ကယရနာ၃ပါးကိုသိကြည်ညိုတဲ့ပုံကိုယ်တွေဆိုတော့တန်ဃာတော်ရှင်မြတ်တည်း9ပါးတစု10ပါးတစုဆုံးခန်းကြွဘာမှမရရှာဘူးကရောစုံးမှာဖရာလို့ဒီအတန်လေးတောင်မကြရဘူးတဲ့အဲ့တော့မြင်းကုံတဲ့တွေစဉ်းစားတယ်။ဩအရှင်မြတ်တွေကဝေဒင်္စာမြို့မှာဝါဆိုကြတယ်။ဝေဒင်္စာမြို့ကလည်းပဲအငတ်ဘေးကြီးဆိုင်နေပြီတဲ့။တန်ဃာတော်ရှင်မြတ်တွေဆုံးခံလို့လည်းမရသိပ်ပင်မှန်းကြတာပဲ။အဲ့တော့ငါတို့ခေါ်ဆောင်လာတဲ့ကုံသွဲမဲ့မြင်းတွေကတော့နနက်စာညနေစာနှစ်ချိန်အစားတောက်ရကြတယ်တဲ့။သူတို့ကဘုန်းကြီးတို့မြင်းတွေရဲ့အတွက်ဘာတွေပါခဲ့လဲဆိုတော့မယောဇဉ်တွေပါလာခဲ့ကြတယ်။ဒီမယောဇဏ်တွေကမြင်းတွေကြွေးဖို့တဲ့ကြာရှည်ခံဖို့ပိုးမထိုးဖို့ဘာလုပ်ခဲ့တယ်ဆိုတော့မယောဇဏ်တွေကိုပေါင်းပြီးတော့ဖွဲတွေအခွန်တွေကိုတန့်စင်အောင်လုပ်ခဲ့ကြရတာပေါ့အဲ့တော့မြက်တွေဘာတွေကြီးရှားပါတဲ့နေရာကြတော့သူတို့ကဒါတွေကိုမြင်းစာဖြစ်နေထုတ်ကြွေးကြတယ်တဲ့မြင်းက900ပါတယ်ပေါ့မြင်းကုံတွေတွေကလည်း900လောက်ရှိတယ်အဲ့တော့ယွာနေတွေဘာလို့ဖွဲ့နေကြတယ်အဲ့တော့ငါတို့ရဲ့မြင်းတွေကတော့မနက်စာတစ်ချိန်ညနေတစ်ချိန်အစာရေစာရကြတယ် ော့ငါတို့တန်ခါတော်ရှင်မြတ်တွေကိုမြင်းကျွေးတဲ့ထဲကနေပြီးတော့မြင်းစာတွေရဲ့နန်းနက်စာတွေကနေပြီးတော့မြင်းတကောင်တကောင်အတွက်ထဲကနေတစလေတစလေသောမယောဇဉ်တွေကိုထုတ်ပြီးတော့တပါးတပါးသောယဟန်ကိုလှူရရင်ကောင်းပါပဲဆိုပြီးတော့သူတို့ကြံပြစ်ကြတယ်။ကြံပြစ်တဲ့တိုင်ယဟန်တော်တွေကိုသွားပြီးတော့ကြွပြီးတော့တကယ်လို့ဆုံးကုန်မပြည့်စုံလို့ရှိရင်ကျန်တပါတပါအတွက်မြင်းစာတွေကနေတကောင်တကောင်တွက်ထဲကနေပြီးတော့တစလေတစလေလှူမဲ့ကြောင်းသွားပြီးတော့ဖိတ်မှန်ကြတယ်။အဲ့တော့တန်ဃာတော်ရှင်မြတ်တွေကလည်းပဲအဲ့ဒီလိုဖိတ်မှန်တော့ဘာလုပ်တယ်လဲမြို့တွေကိုဆုံကန်းကြွဘာမှမရတဲ့အခါမြင်းဝိုင်းတွေကိုသွားပြီးတော့မတ်တက်ရကြတယ်။ဟိုကလည်းပဲတပါအတွက်မြင်းနနက်စာမြင်းစာတွေကနေတစလေတစလေထုတ်ပြီးတော့တပိတ်ထဲလောင်းလှူလိုက်ကြတယ်။အဲ့တော့ဒီလိုနဲ့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေရ၈ပါးတစု၁၀ပါးတစုဘာလုပ်ကြတယ်လဲဆိုတော့ကိုယ်အတွက်ဝေစုရလာတဲ့မယောဇံလေးတွေကိုစုံထဲမှာထည့်ပြီးတော့ထောင်းကြတယ်တဲ့စုံထဲမှာထည့်ပြီးတော့ထောင်းပြီးတော့ဘာလုပ်တယ်လဲရေနဲ့ဖြော်ပြီးတော့ဖုံးပေးကြတယ်တဲ့သူတော်ကောင်းတွေဘလောက်ကြီးကြီးညိုစရာကောင်းတယ်အဲ့တော့ဒီဟာစားပြီးတော့သူတို့ကတရားအထုတ်ကြတယ်သူတို့ရဲ့ရည်ရွယ်ချက်ကဘာလဲစားစားဖို့အတွက်အသက်ရှင်နေတာမဟုတ်ဘူးအသက်ရှင်ဖို့အတွက်အစာစားနေတာအလုပ်လုပ်ဖို့အတွက်စားစားနေတာတဲ့ဒါသူတော်ကောင်းတွေရဲ့ရည်ရွယ်ချက်ဘုန်းကြီးတို့ပုထုဇဉ်တွေတချို့ကြတော့အစာတောက်ကောင်းကောင်းစားဖို့အတွက်အလုံလုံနေတာနေထိုင်စရာကောင်းကောင်းနေဖို့အတွက်ကားကောင်းကောင်းဝယ်ဖို့အတွက်အလုံလုံနေတာဒါမျိုးကြီးပဲချက်တွေရှိကြတယ်သူတော်ကောင်းတွေကတော့ဒီလိုမဟုတ်ဘူးအစာစားနေတာဒီအလုံလုံနိုင်ဖို့အတွက်အဝတ်ဝတ်ဓာတ်ဒီအရှက်ကြောက်ကင်းပြီးကျန်းမာရေးအတွက်ဘုန်းကြီးတို့ကားတွေဘာတွေစီးတာအစားပြီးကျန်းမာရေးအရာလိုရာခရီးကိုသာသနာပြုနိုင်ဖို့အတွက်ဒါမျိုးတွေသူတော်ကောင်းစစ်မှန်လို့ရှိရင်နှလုံးသွင်းကြပါတယ်တဲ့ဘုန်းကြီးတို့ခုလည်းပဲတန်ဃာတော်ရှင်မြတ်တွေကဒီဆွမ်းမယောဇဏ်တွေမြင်းစာတွေကိုစားပြီးတော့တရားအလုပ်ကိုပဲအားထုတ်ကြတယ်တဲ့အဲ့တော့ကိုယ်တိုင်လည်းပဲချက်မစားဘူးယာဘူးလည်းပဲကြိုမတောက်ကြဘူးဘာဖြစ်လို့လဲဆိုတော့အာဘတ်င်မှာဆိုလို့ယဟန်တွေကကိုယ်တိုင်ချက်ကိုယ်တိုင်ဆံပြုတ်ပြုတ်ရင်တာမန်ပါကဒုက္ကအာဘတ်ဆိုတာသိတယ်အဲ့ဒီအာဘတ်င်မှာဆိုလို့ပြီးတော့လည်းပဲတရားအထုတ်တဲ့ချိန်နေနေသွားမှာဆိုလို့ပေါ့ပေါ့ပါပါလေးပဲရေနဲ့ဖြောပြီးတော့မယောဇဏ်တွေထောင်းပြီးတော့ဒီလိုပဲဖုံးပေးကြတယ်ပေါ့အဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားကတော့ဘလို့ဖုံးပေးတယ်လဲဆိုတော့ရှင်အာနန္ဒာကအဲ့ဒီချိန်မှာအမြဲတမ်းအလုပ်ကျွေးတော့မဖြစ်သေးဘူးပေါ့ဒါပေမဲ့လို့အဲ့ဒီချိန်မှာရှင်အာနန္ဒာကချာချမ်းနေမရှိတော့မြတ်စွာဘုရားကိုလှုပ်ကျွေးနေတဲ့ချိန်ဆိုတော့မြတ်စွာဘုရားအတွက်ရလာတဲ့မယောဇဏ်တစ်စက်လေးကိုရှင်အာနန္ဒာကကြောက်ကလေးပေါ်တင်ပြီးတော့ကြိတ်တယ်ကြိတ်ပြီးတော့အဲ့ဒီမြင်းကုံတွေတည်းကမြတ်စွာဘုရားအတွက်ဆိုတီးတန့်လှူလိုက်တဲ့ထောဘက်ပြားတကားလေးတွေပါလာတယ်ကျိတ်ပြီးတော့မယောဇဉ်နဲ့ထောဘက်ပြားတကာလေးတွေကိုနဲပြီးတော့မြတ်စွာဘုရားကိုဆက်ကတဲ့တဲ့မြတ်စွာဘုရားလည်းအဲ့ဒီမြင်းစံခက်ကြမ်းကြမ်းကြီးတွေကိုပဲဖုံးပေးပြီးတော့တဝါတွင်လုံးဖလားတမပဲချမ်းသာကိုခံစားပြီးတရားနဲ့နေခဲ့ပါတယ်တဲ့ဒါသူတော်ကောင်းတွေရဲ့ပုံစံလေးမျက်စိတွေမှာမြင်ကြည့်ပေါ့ဒီနေရာမှာဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ဘာဖြစ်လို့ဒီလိုမြင်းစာတွေကိုတဝါတွင်လုံးဖုံးပေးရတယ်လဲဆိုတော့ဝတ်တော်လိုက်လာခဲ့တာပါဘုန်းကြီးတို့လွန်ခဲ့တဲ့62ကဘာထက်တုန်းကဖုဒ္ဓမြတ်စွာဘုရားရှင်ပွင့်တော်မူတယ်။ဖုဒ္ဓမြတ်စွာဘုရားရှင်နဲ့တပည့်ယန္တာရှင်မြတ်တွေကိုဘုန်းကြီးတို့ဖရာလောင်းကလူပေါင်းမားပြီးတော့အဲ့ဒီချိန်မှာလူဘဝရောက်လာပြီးတော့လူပေါင်းမားပြီးတော့ကြည့်ရဲ့ပြစ်တင်ခဲ့တယ်။ဘုရားရှင်နဲ့တန်ဃာတော်ရှင်မြတ်တွေတလေးစွမ်းနူးနူးလေးတွေဖုံးပေးထားကိုမြင်တဲ့အခါသူစိတ်တွေဘာဖြစ်လို့လဲတော့မသိဘူးပေါ့။ဗုဒ္ဓဘာသာဝင်ကိုလည်းပဲဗုဒ္ဓဘာသာပေါ်မှာလည်းပဲနစ်နစ်ကားကားကြည်ညိုတာမဟုတ်လို့တန်ဃာတော်ရှင်မြတ်ကြီးကောင်းကောင်းစားပြီးတော့အလုံးမလုံဘူးလို့ထင်လို့ဖြစ်ပါလိမ့်မယ်။ဘာပြောလိုက်တယ်ဆိုတော့သင်တို့တဲ့မယောဇံကျမ်းတွေကိုပဲစားကြ။တလေးဇံကျမ်းတွေကိုမစားသင်ဘူးမစားချနဲ့ဆိုပြီးတော့ဒါမျိုးပြောခဲ့တယ်။အဲ့ဒီစေရနာဇိုးနဲ့ပြောခဲ့တဲ့ဝတ်တော်ဟာဘုန်းကြီးတို့ဖျားဖြစ်တဲ့အခါမှာဝိညာဉ်မျိုးမှာတဝါတွင်လို့မယောဇံတွေလာပြီးတော့စားရတယ်တဲ့။ဝတ်တရားဆိုတာတိတ်ကြောက်เสียကောင်းတယ်။ဒါကြောင့်ရှေးလူကြီးတွေကပြောခဲ့တယ်။ဝတ်မှာအမြဲငရဲအပါတဲ့။ငရေကတခါတည်းရင်ပသွားသေးတယ်လွတ်သွားသေးတယ်ဝတ်ဆိုတာကတော့ဘုရားရှင်တောင်ရှောင်လွှဲလို့မရခဲ့ပါဘူးဘုရားရှင်လည်းပဲတဝါတွင်လုံးဒီမြင်းစာတွေကိုပဲဖုံးပေးခဲ့ရတယ်ဘုန်းကြီးတို့ထာဂရာမှာတော့ဒီနတ်ဩဇာတွေနတ်တွေကထည့်ပေးတယ်လို့တော့ပါတာပေါ့အဲ့တော့မြတ်စွာဘုရားလည်းဒီလိုနဲ့တဝါတွင်လုံးဖုံးပေးခဲ့ရတယ်အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ဟာဘုန်းကြီးတို့ဒီလိုနဲ့ဖုံးပေးတော့အရှင်မောကလံကိုတော်မြတ်ကတန်ဃာတော်ရှင်မြတ်တွေဒီလိုဒုက္ခရောက်နေတယ်အငဘေးနဲ့ဆိုင်နေတော့ဟောဒီမြေကြီးမြေလွာမြေဩဇာတွေကိုမဟာပထဝီမြေကြီးကိုထက်အောင်လှမ်းပြီးတော့မြေကြီးမြေလွာတွေကိုကျွေးကျင်ပါတယ်လို့ပြောတယ်မြတ်စွာဘုရားခွင့်မပြုခဲ့ပါဘူးမြောက်ကျွန်းကိုဆုံးခံကြွပြီးတော့တန်ဃာတော်ရှင်မြတ်တွေဆုံးကွန်ဖြည့်ရှင်းကျင်ပါတယ်လို့ပြောတော့လေမြတ်စွာဘုရားကအရှင်မောကလံတကူကြီးမှန်သိပြီမဲ့ခွင့်မပြုခဲ့ပါဘူးဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားက ပစ္စည်းမှာဇနတာတဲ့ဝိပန္နတံပြီလဘေယုံနဲ့နောက်ဆုံးနောင်လာနောက်သားတက္ကရာကမပုဂ္ဂိုလ်တွေဟာအယူမှားပြီးတော့ဒုက္ခရောက်သွားနိုင်လို့တဲ့မြတ်စွာဘုရားကခွင့်မပြုခဲ့တာတဲ့ဘလို့မှားရင်တော့အယူရှိသွားနိုင်တယ်လေအယူမှားသွားနိုင်တယ်လေဆိုတော့မြတ်စွာဘုရားစဉ်းစားတော်မူတာကဒီဒုဗ္ဗိက္ခဆိုတဲ့အငက်ဘေးဆိုတာငါဖေရလက်ထက်မှာဖြစ်မှာမဟုတ်တစ်ချိန်မှာလည်းပဲတစ်ခါတည်းဖြစ်အောင်မှာပဲတဲ့အဲ့ဒီလိုဒုက္ခဘိက္ခဘေးအငက်ဘေးဆိုင်တဲ့အခါမှာနောင်လာနောက်သားတန်ဃာတော်ရှင်မြတ်တေရရှင်မောကလန်တို့တကူကြီးတဲ့ပုဂ္ဂိုလ်ကရှားပါသွားမှာအဲ့တော့တောတာပန်တက္ကရာကအနာဂံယဟန္တာဖြစ်တာတွေကတော့ရှိမှာပေါ့ဒါပေမဲ့တကူပင်ရင်မရှိတော့သူတို့ကဆုံးခံကြွားလိမ့်မယ်တဲ့ဆုံးခံကြွားတော့ဒကာဒကမတွေကသူတို့ကအထင်လွဲသွားကြလိမ့်မယ်ဘယ်လိုလဲဆိုတော့ယခုခေတ်ကိုတော်တွေအပြင်သီလတမာတိပညာသိက္ခာ၃ပါးပြည့်အောင်မဖြစ်ကြဘူး။ဘုရားရှင်လက်ထက်တုန်းကတော့ပြည့်အောင်ဖြည့်လိုက်ကြတာ။ဒါကြောင့်ဘုရားရှင်လက်ထက်တုန်းကအငတ်ဘေးဆိုင်တဲ့အခါမြေစီမြေလွားမြေဩဇာတွေကိုမြေကြီးကိုလှမ်းပြီးတော့ကျွေးခဲ့တယ်။မြောက်ကျုံကိုဆုံးခံကြွပြီးတော့တကိုးနဲ့ကြွပြီးတော့ကျွေးခဲ့တယ်။ခုခေတ်မှာတော့သိက္ခာ၃ပါးကိုဖြည့်ကျင့်တဲ့ယဟန်တွေရှိရင်ဒီလိုပဲကျွေးမှာပေါ့တဲ့။ခုတော့ဒီလိုသိက္ခာ၃ပါးသီလတမာတိပညာဖြည့်ကျင့်တဲ့ယဟန်တွေမရှိတဲ့အတွက်အလုံးဟာငါတို့အပါဝင်အလုံးဟာအစိမ့်အကျက်မရွေးစားနေကြရတယ်တကယ်လို့တန်ဃာတော်ရှင်မြတ်တွေသာသိက္ခာသုံးပါးဖြစ်ကျင့်ပြီးတော့တကိုးရှိတယ်ဆိုလို့ရှိရင်ငါတို့ကိုမြေဩဇာကျွေးမှာငါတို့ကိုမြောက်ကျွန်းအနေဆုံးခံကျွေးတာဒါမျိုးတွေလုံးမှာပေါ့ငါတို့ကိုတွေ့ကြရစားခွင့်ပေးမှာမဟုတ်ပါဘူးဆိုပြီးတော့ဒီလိုယဟန္တာရှင်မြတ်တွေပေါ်မှာလည်းပဲအထင်လွဲသွားနိုင်တယ်တဲ့နောင်လာနောက်သားယဟန္တာရှင်မြတ်တွေဆိုတာတကိုးမရှိတဲ့ယဟန္တာရှင်မြတ်တွေရှိလာမှာအဲ့တော့ယဟန္တာရှင်မြတ်ဒီပေါ်မှာယဟန္တာမဟုတ်ပါဘူးစသည်ဖြင့်စွတ်စွဲမိလို့ရှိရင်အပင်ငရဲကျသွားမှာဆိုလို့ရှင်မောကလန်ခွင့်တောင်းတာကိုမြတ်စွာဘုရားကခွင့်မပေးခဲ့တာပါတဲ့အဲ့တော့ဒီလိုနဲ့ဘုန်းကြီးတို့တရင်ဝါလာကျွတ်သွားတယ်ပေါ့တရင်ဝါလာကျွတ်တော့မြတ်စွာဘုရားကဝိဉ္ဇာပုံနာကြီးကိုပန်ပြောတယ်ဒေသစာရီကြွမယ်ဆိုတော့အဲ့ဒီကြမ်းမှာဝိဉ္ဇာပုံနာကြီးကတတိတွေရပြီးတော့မြတ်စွာဘုရားကိုသင်္ကန်းဆွမ်းစရှိတွေနဲ့လူပွဲဝုဒ္ဓတွေနဲ့လူဒန်းပူဇော်ခဲ့ပါတယ်အဲ့တော့မြတ်စွာဘုရားလည်းဒေသစာရီကြွတယ်ကျွားတော့ဘုန်းကြီးတို့တာဝတိဇေတဝန်ရောက်သွားတယ်တာဝတိဇေတဝန်ဆိုတာကတော့ဘုန်းကြီးတို့ယခုခေတ်နဲ့မန္တလေးမြို့နဲ့ဆင်တယ်လို့ပြောရမလားမသိဘူးတရတရားတိတ်ကောင်းရတယ်နာတပင်တတိတို့ဝိသားခါတို့တိတ်ပြီးတော့တရတရားကောင်းတဲ့လူတွေရှိတယ်မြို့ဆိုတော့ဆုံကုန်းနေပြည်စုံလိုက်တာခုလည်းပဲမန္တလေးမှာပုံစံလောင်းတင်းနေအနှံ့ပြားပေါ်နေတယ်လို့ဖြစ်ပါလိမ့်မယ်အဲ့တော့နာတပင်တတိတို့ဝိသားခါတို့နေတဲ့တာဝတိရောက်တော့တန်ဃာတော်ရှင်မြတ်တွေခဲဝဲဘောစင်တွေပြည်စုံလို့မုံမုံမြင့်မြတ်တွေဖုံပေးရတယ်ဝိရဇာမြို့တုံးကတော့အင်မတန်မှငတ်မုတ်ခေါင်းပါတဲ့ဘေးကြီးနဲ့တွေ့ခဲ့လို့တော်တော်ဒုက္ခရောက်ခဲ့ရတယ်။အဲဒီမှာတန်ဃာတော်ရှင်မြတ်တေစီမှာဘာထူးခြားချက်သွားတွေ့တယ်လဲဆိုတော့ဘုန်းကြီးတို့တောင်းစားနေတဲ့ပုဂ္ဂိုလ်တွေကအဲဒီမှာစာကျွင်စားတွေက900လောက်ရှိတယ်။တန်ဃာတော်ရှင်မြတ်တေအကျွင်ကျန်လေးတွေစားတောက်ကြသူတို့ကဘာလုပ်ကြတယ်လဲဆိုတော့စားတောက်ပြီးရင်တရေတမောအိတ်လိုက်ကြအိတ်ပြီးလို့ရှိရင်တာဝတိမြို့ဘေးကအစိဒဝတိမြေထဲမှာရေဆင်းချိုလိုက်ကြကြည့်ချိုးပြီးတဲ့အခါတခြင်းလေးဆိုလိုက်ကြလဝေလေးထိုးလိုက်ကြမဟုတ်တာမှန်တယ်များကြောင်းတင်းကြောင်းပြန်အကုန်လှုပ်ကြတယ်တဲ့အဲ့တော့ယဟန်တော်ရှင်မြတ်တေကတရားသဘင်မှာစီဝေးပြီးတော့မြတ်စွာဘုရားကြွမလာခင်စကားပြောကြတယ်ငါရှင်တို့တဲ့ကြည်စမ်းပါဦးတန်ဃာတော်ရှင်မြတ်တေကတော့ဝေဒဇာမြို့မှာနေတဲ့ချိန်တုန်းကလည်းပဲဆင်းရဲတဲ့အတွက်ဘာမှထူချမ်းမှုမရှိဘူးကိုတရားကိုအားထုတ်ပြီးငြင်းငြင်းချမ်းချမ်းနေကြတာဒီတာဝတိမျိုးရောက်တော့လေကောင်းပြီဆိုတဲ့ခဲဝဲဘောစင်ကြီးစားပြီးတော့လေငင်းငင်းချမ်းချမ်းပဲနေကြတာပဲတောင်းစားတဲ့ပုဂ္ဂိုလ်တွေကဝေဒဇာမျိုးမှာရှိတဲ့တောင်းစားတဲ့ပုဂ္ဂိုလ်တွေကြတော့မကောင်းတာတွေစားရတော့မျက်နှာလေးတွေညှိုးငဲပြီးတော့အတန်ကိုမကြားရဘူးစကားကိုမပြောကြဘူးညှိုးကုန်လို့တဲ့ခုတာဝတိမျိုးမှာကြကောင်းကောင်းလေးစားပြီးတော့စားလိုက်အိတ်လိုက်ရေချိုးလိုက်တခြင်းဆိုးလိုက်လဝေထိုးလိုက်မဟုတ်တာတွေအကုန်လှုပ်လိုက်ဒါမျိုးတွေလုပ်နေကြတယ်တဲ့ယဟန်နေနဲ့မတူတဲ့အကြောင်းအဲ့မှာတရားသဘင်မှာဆွေးနွေးကြတော့မြတ်စွာဘုရားကြွလာတယ်။မြတ်စွာဘုရားကဘယ်လိုစကားမျိုးပြောကြတယ်ဆိုတော့ယဟန်နေကယဟန်တော်ရှင်မြတ်တွေနဲ့စာကျွင်စာတောင်းစားတဲ့ပုဂ္ဂိုလ်တွေရဲ့မတူထူးခြားပုံတွေကိုပြောပြလိုက်တယ်။အဲ့တော့မြတ်စွာဘုရားကဝါလောဒကဇက်ကိုဟောကြားတော်မူခဲ့တယ်။ဝါလောဒကဇက်ကဘုန်းကြီးတို့အကျဉ်းချုပ်လိုက်ရင်ဘာလဲဆိုတော့ဗာရာဏသီပြည်မှာဗြဟ္မတမင်းအုပ်ချုပ်တဲ့အချိန်ဘုန်းကြီးတို့ဖျားလောင်းကပြမတဲ့မင်းရဲ့အကျံပေးပညာရှင်သွားပြီးတော့ဖြစ်တာပေါ့ဒီနေ့တော့ပစ္စံတရေရဲ့တောကြတဲ့ရက်တွေမှာတပုံနေထတော့ရှင်ပင်ကြီးကတပုံနှိမ်နှင်းသွားတယ်တပုံနှိမ်နှင်းသွားတော့ဆင်တဲ့မြင်းတဲ့ရှင်လင်းတဲ့ယထာတက်ဆိုအင်္ဂါလေးပါရှိတဲ့စစ်တက်နဲ့သွားပြီးတော့နှိမ်နှင်းတာအဲ့ဒီမှာမြင်းတက်ထဲမှာအာဇာနီတိန်တော်မြင်း900လဲပါတယ်တဲ့ခေါ်သွားတယ်ပေါ့အဲ့တော့တပုံနေငြင်းချမ်းသွားတော့တန်သူပိသားတွေစာဝနေကြီးရောင်ဝေး ရောင်ရည်ဝဲတာတွေအဆင်ပြေသွားတော့ရှင်ပင်ကြီးကပြန်လာပြီးတော့ပါရဒဏီမြို့ရောက်တယ်ရောက်တော့ဘုန်းကြီးတို့သိန်းတော်မြင့်900ပင်ပန်းလာတဲ့အတွက်အင်မတန်လက်ဆက်တဲ့ရတာရှိတဲ့အနတ်ရတာနဲ့ပြည်စုံတဲ့တပြက်သီးတွေကိုဖြိုတိုက်လိုက်ပါလို့သူတို့ခေတ်ကအကောင်းဆုံးဖြိုရည်ကိုဖြိုတိုက်ခိုင်းလိုက်တယ်ပေါ့အဲ့တော့အလုံးမြင်းတိန်တွေကလည်းပဲတိုက်ကြတယ်ပေါ့တိုက်တဲ့အခါမှာဘုန်းကြီးတို့ဒါဇာနီသိန်းတော်မြင့်900ကအဲ့ဒီဖြိုရည်ကောင်းစားတွေကိုတောက်ပြီးတော့ဒီလိုပဲနေကြတယ်နောက်အဖက်တည်းရဲ့ကြံနေတယ်အဲ့ဒီဖြိုရည်လုတ်တဲ့အခါမှာအကျွန်းကြံဖြစ်တဲ့အဖက်တည်းရဲ့ကြံလေးတော့ဘယ်လိုလုပ်ရပါမလဲဆိုတော့ရှင်ပြန်ကလွန့်ပြရမယ်အတူတူအဲ့ဒါလေးကိုရေးနဲ့နေလိုက်ရေးနဲ့နေပြီးတော့တဲ့တင်ပေါင်းလျှော်မြက်နဲ့ရက်ထားတဲ့အဝတ်ပိုင်းလေးနဲ့စစ်လိုက်ပါတဲ့စစ်ပြီးတော့အဲ့ဒါလေးကိုအာဇာနီသိန်းတော်မြင့်900စစ်တိုက်ရှေတန်းစစ်မျက်နှာထွက်တုန်းကအစာရေစာတည်ယူပေးတဲ့မီး900ရှိတယ်အဲ့ဒီမီးတွေကိုတိုက်လိုက်ပါဆိုတော့အဲ့ဒီအကျွန်းကြံဖြစ်တဲ့အနံ့အသက်လောက်ပဲရှိတဲ့ခနာကတပြက်တီဖတ်တွေကိုရေနဲ့ဖြောစစ်ပြီးတော့အဲ့ဒီအညံစားရေတွေကိုဘုန်းကြီးတို့ဖြောရေတွေကိုမိ900ကိုတိုက်လိုက်တယ်ဘုန်းကြီးတို့အဲ့လိုတိုက်ပြီးတော့မကြခင်မှာပဲရှင်ပြင်းကြီးကအတန်နေကြတော့ပရင်ပေါက်ဖွင့်ကြည့်လိုက်တဲ့ကဘာထူးကြချက်သွားတွေ့လဲဆိုတော့အကောင်းစားတပြက်တီဖြောရေတွေကိုတောက်ထားတဲ့တိန်တော်မြင်းတွေကငြိမ်ငြိမ်သက်သက်အိတ်နေကြတယ်တဲ့အနားယူနေကြတယ်အဲ့တော့အညံစားဖြောရေတောက်ထားတဲ့ဟောဒီမီးတွေကတော့မူရစ်ပြီးတော့ပါလို့ကြတယ်လေ။နန်ရင်မြမှာခုံပေါက်အော်ဟစ်နေကြတယ်။ဒီတော့ဖရာလောင်းပညာရှင်ကိုရှင်ပင်ကြီးကဘာဖြစ်လို့လဲဆိုတာအကြောင်းကိုသိကျင်တော့မေးတယ်။သူ့စိတ်ထဲမှာအံ့ဩနေတာပေါ့။အကောင်စားပြောရေးတောက်တဲ့မီးတွေကအာဇာနီမြင်းတွေကဘာမှမဖြစ်ဘဲနဲ့အညံစားတောက်တဲ့ဒီမီးတွေကခုံပေါက်နေတာဘာဖြစ်လို့လဲလို့မေးတော့ဖရာလောင်းကပြန်ပြေးတယ်။အပံပိတဝါနာနိဟိနာဇေဇောတောမေဇတိဒေနဇနိနာဖုတ်တော်ဒေါရရတိလီစာကုလံမိစာတော်နာမိဇတိအကရတံပိဝိတဝါတဲ့အရှင်မင်းမြတ်တဲ့ဟောဒီမီးတွေဟာအမျိုးဆက်ဉာဏ်ဖြင်းကြပါတယ်အမျိုးဆက်အပြင်အောက်တန်းကျဉာဏ်ဖြင်းတဲ့အတွက်အနည်းငယ်သောရာသာရှိတဲ့ဒီဖြိုရည်လေးတောက်ပြီးတော့မူရစ်ပြီးတော့ခုံပေါက်အော်ဟစ်နေကြတာအကြောင်းရင်းစစ်လိုက်ရင်အမျိုးဆက်ဉာဏ်ဖြင်းလို့ပါတဲ့အမျိုးဆက်အောက်တန်းကျလို့ပါတဲ့ဟောဒီအာဇာနီသိန်းတော်မြင့်နေရတော့အကောင်စားဖြစ်တဲ့တပြက်တီဖြိုရည်တွေကိုတောက်ပြီးတော့ငြင်းငြင်းချမ်းချမ်းပဲနေကြတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ဟာအင်မတန်အမျိုးမြတ်လို့ပါတဲ့အာဇာနီမြင်းမျိုးမှာဖြစ်ပြီးတော့အမျိုးအဖြစ်အင်မတန်မြင့်မြတ်တဲ့တာဝန်ကိုလည်းပဲမခိုမကက်နဲ့ထမ်းဆောင်နေရှိပါတယ်။ကိုယ့်လုပ်ကိုပဲလုပ်ပြီးတော့အမျိုးမြင့်မြတ်တဲ့အတွက်သူတို့ဟာကောင်းနာတွေတောက်ရပြီမဲ့မမူးရင်ပဲနဲ့ခုံပေါက်ပြီးတော့အင်ဒီတွေမပြတ်ဖဲနဲ့နေနိုင်တာပါဆိုပြီးတော့လျှောက်ကြလိုက်တယ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာသင်ခန်းစာယူကြည့်ပေါ့အဲ့တော့တိရစ္ဆာန်တွေမှာအမျိုးအားဖြင့်အောက်တန်းကြလို့ရှိရင်လုပ်ငန်းမဲမဲရရမရှိလို့ရှိရင်လောကဓာတ်ကိုမခံနိုင်ကောင်းတာနဲ့တွေ့ရင်မြောက်ကြမြောက်ကြဖြစ်တတ်တယ်အဲ့တော့အမျိုးအားဖြင့်တိရစ္ဆာန်တွေမှာမြင့်မြတ်တဲ့အာဇာနီသိန်းတော်မြင့်နေကြတော့ကိုယ်လုပ်ငန်းကိုလုပ်တယ်တိုင်းပြည်အတွက်လုပ်တယ်ကောင်းတာတွေတောက်ရပြီမြဲအမျိုးမြင့်မြတ်တော့ကိုယ်အမျိုးကိုထိမ့်သိမ့်တဲ့အနေနဲ့ကောင်းတာနဲ့တွေ့လဲပဲမြောက်ကြမြောက်ကြမဖြစ်မကောင်းတာနဲ့တွေ့လဲပဲပိုင်ပိုင်ကုတ်ကုတ်မဖြစ်ဘူးတဲ့ဒါသင်္ကန်းစာယူစရာအမျိုးမြတ်ခြင်းအမျိုးနိုင်ခြင်းကြောင့်လောကဓာတ်တရားနဲ့တွေ့တဲ့အခါမှာတိရိစ္ဆာန်လောကမှာဒါတွေဟာလောကဓာတ်ခံနိုင်မခံနိုင်ဆိုတာဒီချက်ပေါ်မှာမူတည်ပါတယ်ဆိုတာသင်္ကန်းစာရသွားတယ်ဘုန်းကြီးတို့လူလောကမှာလည်းပဲကြည့်ပေါ့အမျိုးဆက်လေးတွေနေကြတဲ့ပုဂ္ဂိုလ်ကြတော့သိန်း50လောက်ချမ်းသာရင်သိန်း100လောက်ကားဝယ်စီးလိုက်ခြင်းနဲ့သိန်း100လောက်ချမ်းသာရင်200 300တန်းဝယ်စီးလိုက်ခြင်းနဲ့အပျော်တွေဘာတွေကျူးလိုက်ခြင်းနဲ့စီးပွားရေးတွေတက်လာတယ်နောက်အိမ်ဆောင်လေးတွေနဲ့နောက်ပြီးတော့အိမ်ဆောင်ရေးဖောက်ပြားလိုက်ခြင်းနဲ့သူတစ်ပါးသားမယပြင်းမာလိုက်ခြင်းနဲ့မြောက်ကြမြောက်ကြလေးတွေဖြစ်တယ်တချို့အမျိုးနိုင်တဲ့ပုံကဒီလိုပဲဖြစ်တတ်တာပဲအမျိုးမြင့်တဲ့ပုံကတွေကြတော့လေကိုချမ်းသာလာရင်ဘာဖြစ်တယ်လဲကိုချမ်းသာလာရင်အမျိုးဘာသာသာသနာဆေးရုံအတွက်ဘလို့လူမဲကောင်းတဲ့လုပ်ငန်းတွေမှာအသုံးချသွားတတ်တာဓမ္မရာပါပဲတဲ့ဘုန်းကြီးတို့လူကြတော့အမျိုးမျက်ယုံနဲ့တော့မရဘူးပေါ့ဘာလို့သေးတယ်ဆိုတော့အမျိုးဆိုတာကုလပုတ္တအမျိုးကောင်းသားအမျိုးကောင်းသမီးဆိုတာနှစ်မျိုးရှိတယ်ဇာတိကုလပုတ္တတဲ့အမျိုးအချင်းမြင့်မြတ်ထက်တန်းကြတဲ့အမျိုးသားအမျိုးသမီးအာစာရကုလပုတ္တအကျင့်အချင်းအထက်တန်းကြတဲ့အမျိုးသားအမျိုးသမီးဆိုတာနှစ်မျိုးရှိတယ်အဲ့ဒီနှစ်မျိုးတွေကဘုန်းကြီးတို့အကျင့်အချင်းအထက်တန်းကြတဲ့အမျိုးသားအမျိုးသမီးတွေဟာကောင်းတာနဲ့တွေ့တွေ့မကောင်းတာနဲ့တွေ့တွေ့အာဇာနီသိမ်းတော်မြင့်တယ်လို့လောကဓာတ်ကိုခံနိုင်ခြင်းရှိပါတယ်တဲ့အဲ့တော့အကျင့်အပြင်အထက်တန်းကြတဲ့မြင့်မြတ်တဲ့မျိုးသားမျိုးသမီးဆိုတာတရားတရားရှိတယ်ဘုရားတရားတန်ခါကိုယုံကြည်တယ်ယုံကြည်တာစီးပွားရေးတက်ခြင်းလို့မဟုတ်ဘူးမြတ်စွာဘုရားကိုကြည်ညိုလွန်းလို့တရားတန်ခါတော်တွေကိုကြည်ညိုလွန်းလို့တန်ခါတော်ရှင်မြတ်တွေဆိုရင်သာသနာတော်ကြီးမကွဲအောင်စာသင်စာကြားလုပ်တာကြည်ညိုလွန်းလို့ ော့ဖယားရှင်ကိုကြည်ညိုတော့ဘာဖြစ်တယ်မြတ်စွာဘုရားစကားနားထောင်တော့တာပေါ့မိဘကြည်ညိုလို့ရှိရင်မိဘလေးဆိုင်မိဘစကားနားထောင်တယ်လို့မြတ်စွာဘုရားကိုကြည်ညိုတဲ့တရားတရားရှိပြီဆိုရင်မြတ်စွာဘုရားကဒီလိုနေဒီလိုထိုင်လောကဒဏ်ကိုခံနိုင်ရတယ်ဆိုရင်ဒီလိုပဲမြတ်စွာဘုရားစကားနားထောင်ပြီးတော့အိန္ဒြေမပြတ်နေနိုင်သွားတာအဲ့တော့မြတ်စွာဘုရားကိုကြည်ညိုတဲ့တရားတရားကိုကျင့်တရားကောင်းတဲ့အရာဝတ္ထုတွေသီလတရားတွေပြည့်စုံသွားတယ်ဟိရိယုတ္တပမကောင်းတဲ့လောကမှာရှက်တယ်ကြောက်တယ်နောက်ပြီးတော့ပညာတရားလူတန်းသာစပြီးတော့ဘလို့လူတန်းရင်မကောင်းဘူးဘလို့လူတန်းမှမွန်မြတ်တာစသဖြင့်ပညာတရားတွေနဲ့ပြည့်စုံအဲ့ဒီလိုကျင့်စဉ်တရားမြင့်မြတ်တဲ့အမျိုးသားမျိုးသမီးတွေဆိုရင်တဲ့စီပွားရေးတက်လာရင်ငါကိုကျေးဇူးပြုတဲ့သာသနာငါဘလို့လှူလိုက်မယ်ငါရက်ွက်ထဲရဆင်းရဲဒုက္ခရောက်တဲ့လူတွေငါဘလို့ကူညီလိုက်မယ်ငါတို့မြန်မာနိုင်ငံမှာဒုက္ခရောက်နေတဲ့ငလျင်ဘေးဒုက္ခရောက်တဲ့ပုဂ္ဂိုလ်ရေဘေးဒုက္ခရောက်တဲ့ပုဂ္ဂိုလ်ငါဘလို့ကူညီလိုက်မယ်ဒီလိုစိတ်နဲ့စီးပွားရေးတက်လာတဲ့လောကဒဏ်နဲ့တွေ့ရင်လည်းပဲအများကျိုးသာသနာကျိုးတွေအသုံးချသွားနိုင်တယ်တဲ့ဒါပါဖြစ်လို့လေအမျိုးအားဖြင့်နိုင်သည်ဖြစ်စေမြင့်သည်ဖြစ်စေကိုကျင့်တရားအဖြစ်မြင့်မြတ်လို့တဲ့ဒါအာသာရကုလပုဒ်တာဖြစ်လို့အကျင့်အားဖြင့်မြင့်မြတ်ထက်တန်းကြတဲ့ပုဂ္ဂိုလ်ရာလောကဒဏ်ကိုအာဇာနည်သိမ့်တော်မြင့်နေလို့ခံနိုင်ခြင်းရှိသွားပါတယ်အဲ့တော့အမျိုးမြတ်သည်ဖြစ်စေအမျိုးနိုင်သည်ဖြစ်စေကိုကျင့်တရားအကျင့်တရားအောက်တန်းကြတဲ့ပုဂ္ဂိုလ်အကျင့်တရားမြင့်မြတ်တာမရှိဘူးဆိုရင်ကောင်းတာနဲ့တွေ့ရင်လည်းပဲခုနလိုပေါ့အပျော်ကျူတာတို့အိမ်တော်ကြီးဖောက်ပြန်တာတို့လောက်ကြတယ်မကောင်းတာနဲ့တွေ့လည်းမျက်နှာသေးလေးတွေနဲ့ကိုကိုကိုတတ်သေးတာတို့လောက်ကြတယ်ဒါကျင့်စဉ်အားဖြင့်အောက်တန်းကြလို့ဆိုတာသွားပြီးတော့တွေ့ရပါတယ်ကဲဒါလေးကိုလည်းပဲအာလုံးလောက်ချီလိုက်ဆိုလိုက်ကျင့်စဉ်မြင့်လက်ပုဂ္ဂိုလ်မြတ်စိတ်တည်းစွာလွန်ကြန့်ခိုင်ကျင့်စဉ်မြင့်လက်ပုဂ္ဂိုလ်မြတ်စိတ်တည်းစွာလွန်ကြန့်ခိုင်ဒါကြောင့်အကျင့်အားဖြင့်မြင့်တဲ့အမျိုးသားမျိုးသမီးဟာအမျိုးနိုင်သည်ဖြစ်စေမြတ်သည်ဖြစ်စေစိတ်တည်းသိပ်ပြီးတော့ကြန့်ခိုင်ပါတယ်တဲ့ကဲလိုက်စုကောင်းစိုးနတ္တံလောကရံတွေ့ပြန်တော်လဲမရေရိုင်ကောင်းစိုးနတ္တံလောကရံတွေ့ပြန်တော်လဲမရင်ရိုင်အဲ့တော့အမျိုးအဖျင်းနိုင်ကြသည်ဖြစ်စေမြင်သည်ဖြစ်စေကျင့်စဉ်မြင့်မြတ်လို့ရှိရင်အကောင်းဆုံးလောကဒဏ်နဲ့တွေ့လို့ရှိရင်ပုံမှန်လေးပဲမျိုးဘာသာသာသနာအတွက်အကျိုးဆောင်ရွက်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်တဲ့အဲ့တော့အမျိုးအဖျင်းမြတ်သည်ဖြစ်စေမြင်သည်ဖြစ်စေနိုင်သည်ဖြစ်စေကျင့်စဉ်တရားအောက်တန်းကြတဲ့ပုဂ္ဂိုလ်ကိုကျင့်တရားမရှိတဲ့ပုဂ္ဂိုလ်ကြကောင်းတာနဲ့တွေ့ရင်မြောက်ကြမြောက်ကြဖောက်ပြန်ကြရတယ်မကောင်းတာနဲ့တွေ့ရင်သိပ်ပြီးတော့တိမ်ငြိကြတယ်တဲ့အဲ့တော့ကျင့်စဉ်အချင်းမြင့်မြတ်ဖို့အရေးကြီးတယ်ပေါ့ကဲလိုက်ဆိုအမျိုးအချင်းနှမျိုးဖြင့်အမျိုးအချင်းနှမျိုးဖြင့်နိုင်ချင်ခွဲခြားနိုင်အမျိုးအချင်းနှမျိုးဖြင့်နိုင်ချင်ခွဲခြားနိုင်ဒါကြောင့်တရိษံတွေမှာဆိုရင်မျိုးယိုညံ့လို့ရှိရင်လောကဒဏ်မခံနိုင်မျိုးယိုမြင့်မြတ်ရင်အာသာနီမြင့်နေလို့လောကဒဏ်ခံနိုင်တယ်လူတွေဆိုလို့ရှိရင်တော့ကျင့်စဉ်မြင့်မြတ်လို့ရှိရင်လောကဒဏ်ခံနိုင်တယ်ကျင့်စဉ်နှိမ့်ကြရင်လောကဒဏ်မခံနိုင်ဘူးတဲ့ဒါကြောင့်မိမိတို့ဒီလိုဒါနသီလဘာဝနာတွေလုပ်တယ်မေတ္တာတရားနဲ့ဈေးရောက်နေစသည်ဖြင့်ဒါကျင့်စဉ်မြင့်မြတ်အောင်ကြိုးစားနေတာသူမြတ်လန်းစဉ်ကိုရှောက်လန်းနေတာတဲ့ဒါလို့ဆိုရင်သူမြတ်လန်းစဉ်၃ပါးနံပါတ်၁တဏှာတရားကိုနေပါအောင်ကြိုးစားနေရတယ်။နံပါတ်၂စကားပြောတဲ့အခါရလုံမှုအတွက်မပြောအောင်မေတ္တာကရုဏာနဲ့ပြောရတယ်။နံပါတ်၃ကောင်းဆုံးတဲ့တန်လောကဒဏ်နဲ့တွေ့ရုံနဲ့အခါငြိမ်ငြိမ်ချမ်းချမ်းဖြတ်သန်းသွားနိုင်ရတယ်။ဒီသူမြတ်လန်းစဉ်၃ပါးကိုယနေ့ဒကမာကြီးတော်ထေတေဦးနဲ့တကဝဓမ္မမိတ်ဆွေများမိသားစုများကိုလက်ဆောင်ပေးပါတယ်။ဒီလန်းစဉ်၃ပါးအတိုင်းရှောက်လန်းပြီးတော့သွားလို့ရှိရင်ဖျားဆတဲ့သူတော်ကောင်းတွေများကဲ့သို့နိဗ္ဗာန်ချမ်းသာတိခံစားနိုင်ပါလိမ့်မယ်။ဒါကြောင့်ဒီသူမြတ်လန်းစဉ်၃ပါးကိုဘုန်းကြီးကဟောကြားပါတယ်ဒီလန်းစဉ်၃ပါးအတိုင်းအလုံးမယိမ့်မယိုင်တန်တန်မတ်မတ်ရှောက်လန်းနိုင်ကြပါစေဒီလိုရှောက်လန်းပြီးတော့နောက်ဆုံးမှာကိလေသာတွေနည်းပါးပြီးတော့ပါရမီတွေပြည့်ကမညံပုံညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငှလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း